Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီလ1ရက်ဗုဒ္ဓနေ့ည6နာရီကနေ10နာရီအထိအစီအစဉ်တွေကိုလိုင်းနိုမီတာ24 25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမတ်သိကြီးထိုင်တဲ့အတူကျွန်တော်ကြော်ကြော်သိမ်းကြညာမှာပါအမေရိကန်တရားလွှတ်တော်ချုပ်မှလူလက်နေတဲ့တရားသူကြီးတနည်းအတွက်ယာထားခံရတဲ့ Neil Gorsuch ကလွှတ်တော်အမတ်တွေနဲ့ဒီကနေ့တွေ့ဆုံမှုစီစဉ်ထားပါတယ်။တရုတ်ရုရှားနဲ့အမေရိကန်အစိုးရတဲ့ဟာဥရောပသမဂ္ဂရင်ဆိုင်နေရတဲ့ပြင်ပချင်းချောက်မှုတွေနဲ့ကြီးမားတဲ့ချင်းချောက်မှုကြီးတွေဖြစ်တယ်လို့ EU ဥက္ကဋ္ဌကပြောပါတယ်။ကုလသမဂ္ဂတွင်မှုချုပ်ဟောင်းဘန်ကင်မွန်ကတောင်ကိုရီးယားသမ္မတရွေးကောက်ပွဲမဝင်တော့ဘူးလို့ပြောလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ကောင်းပါပြီရှင်ဒီကနေ့ညသတင်းတွေအပြည့်နားဆင်ကြရမယ့်သတင်းလော်တွေထဲမှာရှင်းနေကြီးဦးကိုနီလှုပ်ကြံခံရမှုနဲ့ဆက်နွယ်တဲ့တန်တရာရှိသူတွေပေါ်စစ်ဆေးမေးမြန်းချက်အကြောင်းနဲ့ပတ်သက်လို့
ခဏတော့မဟုတ်ပါဘူးဗျာအင်းရဲ့စီကတော့အများကြီးကအင်းရဲ့စီကတော့ဖြစ်တော့ဖြစ်နေရတယ်အင်းရဲ့စီကမတင်ငါးစီကတော့အများ
ကြီးကီးယင်ပြည်နယ်ရမူကြီးကြည်လင်းပြောသွားတာပါပြည်စုံကနောက်ပိုင်းမှာကြားကြရပါမယ်ဒါအပြင် KIO နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့တွဲဆောင်ကြမယ့်အကြောင်းနဲ့ American သမ္မတ Donald Trump ရဲ့နေဆက်တိုင်းတိဆောက်ရေးအပေါ်အမြင်တော်တာအမျိုးမျိုးစတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကြကြော်သိန်းနဲ့မတ်သိကြီးထိုက်တို့ပြောပြပေးပါမယ်ရှင်
တရားလွှတ်တော်ချုပ်တရားသူကြီးဖြစ်ခန့်အဖို့သမ္မတဒေါ်နယ်ထရမ့်ကရောက်ထားတဲ့ New York ဆက်ဆော Capitol Hill လွှတ်တော်ဆောက်ဦးမှာလွှတ်တော်အမတ်တွေနဲ့ဒီကနေ့စပြီးတွေ့ဆုံမှုစီစဉ်ထားပါတယ်။သူနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကိုအစီရင်ခံတင်ပြမယ်ပွဲအတော်များများကိုလည်းအစိုးရကစီစဉ်နေတယ်လို့အင်ဂျီရောပြောခွင့်ရ Sean Spicer ကပြောပါတယ်။ Mr. Gorsuch ကိုရောက်ထားတဲ့ကြောင့်သမ္မတထရမ့်ကအင်ဂျီရောမှာအင်္ဂါနေ့ညပိုင်းကကြေညာခဲ့တာဖြစ်ပြီးတိုင်းပြည်မှာတကယ်ကိုလိုအပ်နေတဲ့တရားသူကြီးတဦးဖြစ်တယ်လို့ညွှန်းဆိုပြီးတော့ကွယ်လွန်သူတရားသူကြီး Antonin Scalia နဲ့ Mr. Gorsuch ကိုနှိုင်းယှဉ်ပြောဆိုပါတယ်။တရားသူကြီးစကလီယာကွယ်လွန်သွားတာကြောင့်တရားလွှတ်တော်ချုပ်တရားသူကြီးတနေရာလက်လက်သွားတာတနှစ်နီးပါးရှိနေပါပြီ။မစ္စတာ Gorsuch ဟာထူးချွန်ပြောင်းလဲတဲ့ပညာရေးရှိသူ၊ဥပဒေပညာကိုသူမတူအောင်ထူးချွန်သူ၊အခြေခံဥပဒေကိုမူရင်းရေးသားထားတဲ့အတိုင်းအတိပဲဖွင့်ဆိုဖို့တန်ဋိဌာန်အခိုင်အမာရှိသူဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။သမ္မတဟောင်းဘရက်ကိုဘာမာကခံထားဖို့ရွေးချယ်ခဲ့သူအတွေ့ကြားနာစစ်ဆေးပွဲတွေလုပ်ဖို့ Republican တွေကငြင်းခဲ့ပူတာကြောင့်အခုမစ္စတာ Gorsuch ခံထားဖို့အတည်ပြုပေးရေးကိစ္စမှာအပြင်းထန်ဖြစ်ပွားရှိပါတယ်။
တရုတ်ရုရှားနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရတစ်တို့ဟာဥရောပသမ္မတရင်ဆိုင်နေရတဲ့ပြည်ပချင်းချမှုတွေကထိတ်တန့်ချင်းချမှုကြီးတွေဖြစ်တယ်လို့ဥရောပသမ္မတဥက္ကဋ္ဌဒေါ်နယ်ထက်ကပြောဆိုလိုက်ပါတယ်။လာမယ့်တောက်ကြံနေ့မော်တာနိုင်ငံမှာကျင်းပမယ့်ညီလာခံအကျိုးဥရောပနိုင်ငံ28နိုင်ငံကခေါင်းဆောင်တွေထံကိုပို့တဲ့စာမောင်းအခုလိုမှတ်ချက်ပေးလိုက်တာဖြစ်ပါတယ်။အမေရိကန်အစိုးရတဲ့ကပြီးခဲ့တဲ့နှစ်ပေါင်း80အတွင်းကျင့်သုံးခဲ့တဲ့အမေရိကန်ရဲ့နိုင်ငံသားရေးမူဝါဒကိုပြန်ပြီးဆန်းစစ်လှုပ်ဆောင်မဲ့သဘောတွေ့နေရတာနဲ့အတူအမေရိကန်အစိုးရအပြောင်းလဲကဥရောပသမ္မဂကိုအကြက်ရိုက်စေတယ်လို့လဲဥရောပသမ္မဂဥက္ကဋ္ဌကပြောပါတယ်။သမ္မတထရမ့်ကအမေရိကန်ရဲ့အကျိုးစီးပွားကိုပထမဦးစားပေးတဲ့မူဝါဒတွေကိုခိုင်ခိုင်မာမာယက်တည်ထားပြီးမြောက်အထလန်တိတ်ဆက်စားချုပ်အဖွဲ့နေတိုးအဖွဲ့ဝင်တွေအနေနဲ့သူတို့ကြက်ခံရမယ့်အချိုးအစားတိုင်းကြက်ခံမှုရှိမရှိဆိုတဲ့အပေါ်မေးခွန်းထုတ်ခဲ့တာလည်းဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့ကာကွယ်ရေးနဲ့ပတ်သက်ပြီးပြောဆိုရမှာတော့ဒီထက်ကြီးမားတဲ့စိန်ခေါ်ချက်တွေဘယ်တော့မှမရှိခဲ့ဘူးလို့ပြောဆိုပြီးဥရောပသမဂ္ဂအနေနဲ့တတ်တည်ရှိဖို့စိတ်သက်ကြန့်ခိုင်ဖို့နဲ့နိုင်ငံရေးအရာစည်းလုံးညီညွတ်မှုရှိဖို့လိုအပ်တယ်လို့လည်းပြောဆိုသွားပါတယ်ရှင်
။ဂျော်ဒန်ရဲ့အနောက်ဘက်ကဒေသကခွင့်ပြုချက်မရှိတဲ့နေရာတွေမှာနေထိုင်နေကြတဲ့မိသားစု50လောက်ကိုနှင်ထုတ်ဖို့အစ္စရေးစစ်သားနဲ့ရဲတပ်ဖွဲ့ဝင်တွေဒီကနေ့ရောက်နေကြပါတယ်။အာမူနာအရက်မှနေထိုင်နေသူတွေထွက်ခွာကြဖို့အစ္စရေးစစ်ဘက်ကအမိန့်ထုတ်ထားပါတယ်။အဲ့ဒီမှာနေထိုင်နေသူတွေဟာပါလက်စတိုင်းပုဂ္ဂလိကပိုင်မြေပေါ်မှာအိမ်တွေစောက်ထားကြတာဖြစ်လို့ရှင်းလင်းဖယ်ရှားရမယ်လို့အစ္စရေးတရားလွှတ်တော်ချုပ်က2014ခုနှစ်မှာဆုံးဖြတ်ထားတာပါ။ရွှေ့ပြောင်းပေးရမယ့်အမိန့်ကိုတချို့လူတွေကလက်မခံဘဲမိတွေရှို့ရဲတွေကိုဂဲတွေနဲ့ပေါက်ပြီးလမ်းတွေကိုလည်းကြောက်တုံးကြီးတွေနဲ့ပိတ်ဆို့ထားကြပါတယ်။အနောက်ဘက်ကန်ကတခြားနေရာတွေမှာအိမ်သစ်3000ဆောက်ဖို့အစ္စရေးကအတည်ပြုထားတာနဲ့အမျှအခုနေရာကနေရွှေ့ပြောင်းမယ့်အမိန့်ကိုထုတ်ထားတာပါ။အိမ်သစ်တွေဆောက်လုပ်ဖို့ကိစ္စကိုဝန်ကြီးချုပ်ဗန်ဂျမင်နေတန်ယာဟူးနဲ့ကာဝေးဝန်ကြီးအာဗစ်ဒေါ်လီဘာမန်တို့ကအတည်ပြုပေးထားတယ်လို့ကာကွယ်ရေးဝန်ကြီးဌာနကအင်္ဂါနေ့နောက်ပိုင်းမှာပြောပါတယ်။အင်အားသစ်တွေဆောက်လုပ်ပြီးအခြေစိုက်နေထိုင်တဲ့ကိစ္စဟာအစ္စရေးနဲ့ပါလက်စတိုင်းအကြားတင်းမာရတဲ့အဓိကအကြောင်းရင်းတစ်ခုပါ။အနောက်ဘက်ကနဲ့အစ္စရေးတွေနောက်ထပ်အခြေစိုက်နေထိုင်ရနေရာတစ်ခုဖြစ်တဲ့အရှေ့ဂျေရုဆလင်တို့ကိုနိုင်ငံရှင်တွဲနေထိုင်ရေးအဖြစ်အကြောင်းသူတို့ရဲ့အနာဂတ်ပိုင်နက်တွေဖြစ်ပါလက်စတိုင်းတွေကပြောထားတာပါ။
ဆီးရီးယားအဖြစ်ရဆွေးနွေးပွဲတွေကိုဖေဖော်ဝါရီလ20ရက်နေ့မှာပြန်ဆနိုင်ဖို့မျှော်မှန်းထားတယ်လို့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်စတက်ဖန်ဒီမစ္စထရာကပြောပါတယ်။ဂျီနီဗာမှာကျင်းပတဲ့အစည်းအဝေးကိုဖေဖော်ဝါရီလ10ရက်နေ့မှာစတင်ဖို့ရည်မှန်းခဲ့တာပါ။ ဒါပေမဲ့အတိုက်ခံကိုယ်စားလှယ်ဘက်ကတယောက်မဲ့လူစင်းကိုအချိန်မီပေးနိုင်မယ်မထင်ဘူးလို့ဒီမစ္စတူရာကအင်ကာနေမှာပြောပါတယ်။တကယ်လို့ဖေဖော်ဝါရီလ10ရက်နေ့နောက်ဆုံးထားပြီးစီးရင်မပေးနိုင်ရင်တတ်နိုင်သမျှအားလုံးပါဝင်နိုင်အောင်သူ့အနေနဲ့စီးရင်ပြုစုမယ်လို့လည်းကုလကိုယ်စားလှယ်ကပြောပါတယ်။ Syria အစိုးရနဲ့လက်နက်ကင်တပ်ဖွဲ့ကိုယ်စားလှယ်တို့ကြားပြီးခဲ့တဲ့လကကာဇက်စတန်နိုင်ငံမှာကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေအပါအဝင်ဆွေးနွေးပွဲရဲ့တိုးတက်မှုတွေကိုလည်းကုလကိုယ်စားလှယ်ကကုလလုံခြုံရေးကောင်စီမှတင်ပြပါတယ်။ဒီစီဝေးမှာဒီဇင်ဘာလကရထားတဲ့အဖြစ်အရေးသဘောတူညီမှုကိုစောင့်ကြည့်သူတွေအဖြစ်ရုရှား၊တူရကီနဲ့အီရန်နိုင်ငံတို့သဘောတူညီမှုရခဲ့ပါတယ်။ကာဇက်စတန်ဆွေးနွေးပွဲဟာအကောက်တဲ့အဖြစ်အရေးအတွက်ရှေ့ခြေလန်းတရက်ဖြစ်တယ်လို့6နှစ်နီးပါးကြာဆီးရီးယားပြည်တွင်းဆက်အဆုံးသတ်နိုင်ရေးနိုင်ငံရေးအဖြစ်တည်းရရဖို့မျှော်လင့်တယ်လို့လည်းကုလလုံခြုံရေးကောင်စီကပြောပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရီကနေဗိုလ်ဒူးညဘက်တရနေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ပစိဖိတ်သမုဒ္ဒရာတွေကပါပူဝနူးဂီနီနဲ့နော်ရူးကျွန်းတွေမှာရှိနေတဲ့နိုင်ငံရေးခေလုံဝင်လျှောက်ထားသူတို့ကိုအခြေစိုက်နေထိုင်ခွင့်ပေးဖို့သဘောတူထားတာကိုအမေရိကန်ကအတိအမှတ်ပြုလှုံ့ဆော်သွားမှာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တန်ဘူးကဒီကနေ့ပြောပါတယ်။အမေရိကန်နိုင်ငံမှာဒုက္ခသည်တွေလက်ခံတာကိုယာယီဆိုင်းငံ့ထားဖို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ထားပြီးတဲ့နောက်မှာပဲအခုလိုပြောတာပါ။ပြီးခဲ့တဲ့သမ္မတဘရက်အိုဘားမားအစိုးရလက်ထက်ကအဲ့ဒီသဘောတူညီချက်ရထားတာပါ။ဒီသဘောတူညီချက်ထဲမှာအော်စတြေးလျကိုအမှုစူးစမ်းရင်းကြားဖြတ်တားဆီးခံရပြီးတော့ပါပွာနယူးဂီနီနဲ့နော်ရူးကျွန်းတွေပေါ်ကစခန်းတွေကိုပို့ခံထားရတဲ့ရွှေပြောင်းဝင်ရောက်သူ1200လောက်အကျိုးဝင်ပါတယ်။လက်ခံမဲ့ဒုက္ခသည်အားလုံးနဲ့ပတ်သက်ပြီးအပြင်းထန်ဆန်းစစ်သွားမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောပါတယ်
။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်ဒီသတင်းပတ်အတွင်းသွားရောက်ဖို့ရှိနေပါတယ်။နောက်နှစ်ဖက်ကြားခံရမယ်ကာကွယ်ရေးအသုံးစရိတ်ကိုမပေးဘဲအချောင်လိုက်နေတဲ့နိုင်ငံတွေလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဝေဖန်ချက်ကြောင့်စိုးရိမ်နေကြတဲ့မဟာမိတ်နိုင်ငံတွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ဒီခီးစင်ကစိတ်သက်သာရာရစေလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကအရှေ့အာရှကိုသူ့ရဲ့ပထမဆုံးပြည်ပခီးစင်ဖြစ်သွားရောက်ဖို့ဆုံးဖြတ်တာဟာဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကနေအမေရိကန်ရဲ့မဟာမိတ်တွေကိုကာကွယ်မယ်ဆိုတဲ့ရည်တည်ချက်ကိုထောက်ခံကြောင်းပြသတာဖြစ်တယ်လို့လဲအမေရိကန်စစ်ဌာနချုပ်ပန်တဂွန်ကပြောဆိုပါရတယ်။တောင်ကိုရီးယားကာကွယ်ဝင်ကြီးနဲ့အမေရိကန်ကာကွယ်ဝင်ကြီးတို့မနေ့အင်ကာနေ့ကလည်းတနီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ပါတယ်။မဟာမိတ်နိုင်ငံတွေအပေါ်မြောက်ကိုရီးယားဘက်ကဘလို့တိုက်ခိုက်မှုမျိုးကိုမဆိုအမေရိကန်တပ်ဖွဲ့တွေကတံပြန်ကူညီတိုက်ခိုက်ရေးအမှတ်ခံထားတဲ့နှစ်နိုင်ငံကာကွယ်ရေးသဘောတူညီချက်အပေါ်အမေရိကန်ရဲ့တာဝန်ဝတ္တရားကိုလည်းကာကွယ်ဝင်ကြီးကထပ်ပြီးအခိုင်အမာပြောဆိုခဲ့တယ်လို့လည်းဖော်ပြပါတယ်။ဒါ့အပြင်တောင်ကိုရီးယားနိုင်ငံတွေမှာဒုံခွင်ဒုံစနစ်ကိုစီစဉ်ထားတဲ့အတိုင်းဒီနှစ်အတွင်းချထားဖို့ကိုလည်းနှစ်နိုင်ငံကာကွယ်ရေးဝင်ကြီးတွေသဘောတူခဲ့ကြပါတယ်ရှင်
။တောင်ကိုရီးယားသမ္မတယူကော့ပွဲမှာဝင်ပြိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂတွင်မှုချုပ်ဟောင်ဘန်ကီမွန်းကဒီကနေ့ပြောလိုက်ပါတယ်။သမ္မတဘာကွန်းလေးကိုဆက်ခံနိုင်ချေရှိတဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ရေပန်းစားနေသူတွေထဲမှာမစ္စတာဘန်ထိတ်ဆုံးကရှိခဲ့ပြီးမြဲလေလူလူသဘောထားစစ်တမ်းတွေမှာသူ့အပေါ်ထောက်ခံမှုတဖြည်းဖြည်းကျလာတာပါ။သမ္မတဘာကွန်းလေးကိုတော့အကျင့်ပြတ်ချစားမှုအရှုပ်တော်ဖို့တခုနဲ့အရေးယူဖို့ပြီးခဲ့တဲ့ဒီဇင်ဘာလမှာလွှတ်တော်ကဆုံးဖြတ်ထားတာပါ။တိုင်းပြည်ရဲ့နိုင်ငံရေးအခင်းကျင်းပေါ်မှာစိတ်ပြက်မိတဲ့အကြောင်းမစ္စတာဘန်ကသတင်းတော်တွေကိုဒီကနေ့ပြောပါတယ်။နိုင်ငံရေးပြောင်းလဲကိုဦးဆောင်ပြီးတိုင်းပြည်ပြန်လည်တင့်မြတ်လာအောင်ကြိုးစားရေးစစ်မှန်တဲ့ဤမှန်ချက်ကိုဆွန့်လွတ်ဖို့ဆုံးဖြတ်လိုက်ပြီလို့ဘန်ကီမွန်ကပြောပါတယ်
။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာအစိုးရတပ်နဲ့ရုရှားလိုလာတဲ့သဘုံနေချာတိုက်ပွဲတွေတကြောပြန်ဖြစ်လာခဲ့တဲ့အပေါ်အတော်လေးစိုးရိမ်နေလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ရုရှားနယ်စပ်အနီးကတိုက်ခိုက်မှုတွေအတွင်မှာတော့စစ်သားနဲ့အရသာဒါဇင်နဲ့ချီထိခိုက်တိုက်စုံးမှုတွေရှိခဲ့တယ်လို့လည်းပြောဆိုပါရယ်ချက်ချင်းအပြစ်ခတ်ရက်စဲကြဖို့မနေ့အင်ကာနီကထုတ်တဲ့ညင်ညာချက်မှာဖော်ပြထားပြီး FD ကမြို့ပြင်ကပရွန်ဇိုနာဆက်မှုဆောင်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ပွဲကြောင်းကလေးငယ်2500အပါအဝင်လူပေါင်း18000လို့ရေးမီးပြက်လက်မှုနဲ့ကြုံတွေ့နေရပါတယ်အခုတိုက်ခိုက်မှုဟာဆိုရင်2015ခုနှစ်ကဂျာမနီနဲ့ပြင်သစ်ခေါင်းဆောင်တွေရဲ့အကူအညီနဲ့ညှိနှိုင်းသဘောတူခဲ့ကြတဲ့ Minsk အပြည့်အခတ်စာချုပ်ကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာဖြစ်တယ်လို့ဥရောပသမဂ္ဂကလည်းပြောဆိုလိုက်ပါတယ်။2014ခုနှစ်ဧပြီလကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းသေဆုံးခဲ့ရသူ1000နီးပါးရှိပြီးဒီထဲကထက်ဝက်ကျော်ကအရက်သားတွေဖြစ်ပါတယ်ရှင်
။ဒုတိယကမ္ဘာစစ်မှာအမေရိကန်ဝင်ပါပြီးတရင်ခုနှစ်ပတ်ကျော်အကြာမှာ နယူးယောက်မြို့မှာရှိတဲ့အတန်းလွင့်စတူဒီယိုလေးတစ်ခုကနေဂျာမနီနိုင်ငံကို15မိနစ်ကြာလိုင်းတူဒိုင်းရိုက်ရေဒီယိုအစီအစဉ်တစ်ခု1942ခုဖေဖော်ဝါရီလတရက်နေ့မှာစလွင့်ခဲ့ပါတယ်အဲ့ဒီရေဒီယိုအစီအစဉ်ကိုအမေရိကန်မျိုးချစ်ဒေတာဘုတ်ဖြစ်တဲ့ The Battle Hymn of the Republic ဆိုတဲ့တဲ့ချင်းနဲ့စဖွဲ့ပါတယ်။အဲ့ဒီနောက်အတန်လွှင့်သူ William Harlan Hill ကအမေရိကန်တန်ကအတန်လွှင့်နေပါတယ်။ဒီကနေ့ကစပြီးနေ့စဉ်အမေရိကန်နိုင်ငံနဲ့စစ်ပွဲသတင်းတွေကိုထုတ်လွှင့်ပေးသွားမှာပါ။သတင်းကောင်းတွေဖြစ်နိုင်ပါတယ်။သတင်းဆိုးတွေဖြစ်နိုင်ပါတယ်။ဒါပေမဲ့သတင်းမှန်တွေကိုကျွန်တော်တို့ထုတ်လွှင့်သွားပါမယ်လို့စပြီးပြောခဲ့ပါတယ်။အဲ့ဒါဟာဖြင့်နောက်နှစ်ပေါင်း85နှစ်ကြာပြီးတဲ့နောက်ဒီကနေ့မှာဝါရှင်တန် DC မြို့တော်မှာအခြေစိုက်ပြီး VOA American အသံရဲ့လို့ဖြစ်လာစေတဲ့ပထမဆုံးအသံထုတ်လွှင့်ချက်ပဲဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အဆုံးသတ်ချိန်မှာတော့ VOA ကနေဘာသာစကားပေါင်း40ကျော်နဲ့ထုတ်လွှင့်ခဲ့ပြီးဂီတသချင်းနဲ့သုံးသက်ချက်စတဲ့ကဏ္ဍပေါင်းစုံပါဝင်ပါတယ်။အဲ့ဒီအချိန်ကစလို့ VOA ဟာ Multimedia နိုင်ငံတကာအသံလွှင့်ဌာနအဖြစ်ပိုကြီးမားလာပြီး2016ခုနှစ်အထိဆိုရင် VOA ကိုအားပေးနားဆင်ကြည့်ရှုတဲ့ကမ္ဘာတဝန်းပရိသတ်အရေအတွက်ဟာသတင်းတစ်ပတ်ကို236တန်းကျော်ရှိပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိနေမှတ်တဲ့ကြီးထိုက်လို့ကြေညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ဥက္ကဋ္ဌလှုပ်ကြံခံရမှုနဲ့ဆက်နွယ်တဲ့တန်တရားရှိသူတွေပေါ်စစ်ဆေးမြင်းမြန်းချက်အကြောင်းကိုအရင်ဆုံးတင်ပြပေးပါမယ်တရားလွှတ်တော်ရှင်နေဥက္ကဋ္ဌကိုလှုပ်ကြံတပ်ဖြတ်မှုနဲ့နောက်ွယ်ကကွင်းဆက်တရခန်းလို့တန်တရားရှိသူတွေကိုခေါ်ယူစစ်ဆေးမှုတွေလုပ်နေတယ်လို့ကရင်ပြည်နယ်ရဲမှူးကြီးကြည်လင်းကပြောပါတယ်တန်တရားရှိသူဘယ်နှဦးကိုဖမ်းထားတယ်ဒီလူတွေဟာတကယ်ပဲလှုပ်ကြံမှုနဲ့ပတ်သက်နေသလားဆိုတာတွေကတော့မသေးကွဲသေးပါဘူးဥက္ကဋ္ဌလှုပ်ကြံခံရတဲ့ကိစ္စအမှုမှန်ပေါ်ပေါက်အောင်လုံခြုံရေးအာဏာပိုင်တွေဘက်ကအကောင်းဆုံးကင်တွယ်နေပြီးရက်လက်ပေါ်အောင်စိတ်ရှိအောင်ဆောင်ဆိုင်ပေးဖို့ကိုလည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်မမေခါကသတင်းပေးပို့ထားပါတယ်ရှင
်ရှင့်နေဥက္ကဋ္ဌလှုပ်ကြံခံရမှုနဲ့ဆက်သွက်ပြီးကရင်ပြည်နယ်ထဲမှာတန်တရားရှိသူလူအချို့ကိုဖမ်းဆီးစစ်ဆေးမှုတွေလုပ်နေပေမဲ့အဲ့ဒီအထဲမှာလှုပ်ကြံသူတနတ်သမားကသူ့ကိုခိုင်းစေတယ်လို့ထွက်ဆိုပေးထားတဲ့မြင့်ဆွေဆိုသူပါမပါဆိုတာကိုတော့တီးပြူးချက်မပေးနိုင်သေးဘူးလို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ခွင်းဆက်တရခန့်ဖြစ်တန်တရားရှိသူတွေကိုခေါ်ယူစစ်ဆေးမေးမြန်းတာနဲ့ပတ်သက်လို့ကရင်ပြည်နယ်ရဲမှူးကြီးကြည်လင်းက VOA ကိုခုလိုပြောပါတယ်
။ခဏတော့မဟုတ်ပါဘူးဗျာ။ခွင်းဆက်စီကတော့အများကြီးရ။ခွင်းဆက်စီကတော့ဆက်တော့ဆက်နေရတယ်။ခွင်းဆက်စီကမတင်ပါဘူးဒီကတော့အများကြီး။ဟုတ်ကဲ့။ကြိုးစားပြီးတော့ဆောင်ရွက်နေပါတယ်ကျွန်တော်လေ။ကျန်တဲ့တော့ကြည့်ပါလိမ့်မယ်ကျွန်တော်တို့ရဲ့ဟာတွေတော့ဒီကြောနိုင်တဲ့အချိန်ကြီးကနေကျွန်တော်တို့ဆန္ဒပြကနေပြီးတော့တရားဝင်ပြောမှာပါကျွန်တော်တို့ကတော့ဒီစူးစမ်းပြီးတော့ဒီဟာလေးအမှုမှန်ဖြစ်စီအတွက်တော့အလုံးတင်ခံရောဘုရားဆိုင်ရဲ့ဒီတောင်းဖြစ်ဖို့အမှုမှန်ပါဝင်တတ်တဲ့ကြည့်ရဲဒါကိုကျွန်တော်တို့တရားဆက်တင်နိုင်ရောအလုံးစူးစမ်းပြီးတော့ပါဝင်ချက်ညှိကြတာပေါ့နော
်လူမြင်ကွင်းမှာအသက်ခံလိုက်ရတဲ့ဒီဖြစ်ရက်ကိုအစိုးရဘက်ကဖိဖိစီစီကင်တွယ်မှုအားနည်းနေတယ်လို့ယူဆပြီးဝေဖန်မှုတွေလည်းရှိနေပါတယ်။ဒီအပေါ်မှာသမရာယုံပြောရေးဆိုခွင့်ရှိသူဦးစောထေးကတော့အစိုးရဘက်ကဒီအပေါ်မှာအကောင်းဆုံးလှုပ်ဆောင်နေတာဖြစ်လို့စိတ်ရှည်စွာစောင့်ဆိုင်ပေးဖို့ပြောဆိုလိုက်ပါတယ်
။ကျွန်တော်တို့အစိုးရဘက်ပြောလို့ရတာကဒီကိစ္စကိုအထူးအလေးအနက်အခါတိတိကျကျကင်တွယ်ဆောင်ရွက်နေတယ်။အထူးပေါ့နော်အထူးဦးစားပေးဆိုင်နဲ့ဆောင်ရွက်နေတယ်။အဲ့ဒါပြောလို့ရပါတယ်။ကျွန်တော်တင်လာတော့နံပါတ်1ဒီကျွန်တော်တို့စုံစမ်းစစ်ဆေးတယ်ဖြစ်တယ်။နံပါတ်2စုံစမ်းစစ်ဆေးမှုတွေအလုံးမပြည့်ပြတ်သေးပါဘူး။နံပါတ်3ချက်ကတော့အဲ့လိုမျိုးကျွန်တော်တို့အားနည်းတယ်ပါညာဆိုတာထက်ကျွန်တော်တို့အထူးလေးနဲ့ထားလုပ်နေတယ်အထူးဥစားပေးပြီးလုပ်နေတယ်တိတိကျကျကိုခိုင်ခိုင်ဆောင်ရွက်နေပါတယ်။ဒါပဲပြောလို့ပါတယ်။
လက်ရှိဖန်စီရမိထားတဲ့တရားခံကြည်လင်းထွက်ဆိုချက်အရရာဇဝတ်မှုနဲ့ထောင်ချဘူးတဲ့မြင့်ဆွေဆိုသူကဥက္ကိုနီရဲ့ဓာတ်ပုံကိုပြပြီးတက်ပေးမယ်ဆိုရင်ကားတစီပေးမယ်လို့ပြောဆိုကလောက်ကြံရမှာအသုံးပြတဲ့တနက်နှစ်လက်ကိုလည်းပေးခဲ့ကြောင်းထွက်ဆိုထားပါတယ်။နောက်ွယ်ကစီခိုင်းသူမြင့်ဆွေဆိုသူဟာမန္တလေးမြို့မဟာမျက်မှုနီဖျားကြီးတောင်ပန်းပုံမှာပဘူးကျေးတွန်းလုပ်ငန်းလုပ်ကင်ခဲ့သူတဦးဖြစ်ပြီးတရားခံထွက်ဆိုချက်အရမဲဆောက်မြို့မှာအခြေချနေထိုင်နေတယ်လို့ကနဦးသိထားရတဲ့အတွက်အခုလိုကရင်ပြည်နယ်တွင်ဖမ်းဆီးစစ်ဆေးမှုတွေလှုပ်ဆောင်နေတာပါလက်ရှိအခြေအနေထိတော့ဥက္ကိုနီလှုပ်ကြံခံရတဲ့အမှုစုံစမ်းစစ်ဆေးချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကတစုံတရာတရားဝင်ထုတ်ပြန်ထားခြင်းမရှိသေးပါဘူးမနေ့ကတော့တနက်သမားကြည်လင်းရဲ့ထွက်ဆိုချက်ဆိုပြီးရဲစစ်ဆေးချက်စာရွက်တွေအင်တာနက်ပေါ်မှာပေါက်ကြားမှုဖြစ်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေရဲ့ကင်တွယ်ဆောင်ရွက်မှုပေါ်ဝေဖန်မှုတွေရှိနေခဲ့တာဖြစ်ပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာပါရှင်ခုတော့ KIA နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တွေ့ဆုံကြမယ့်အကြောင်းကိုတင်ပြပေးပါမယ် ကချင်လက်နက်ကိုင်တပ်ဖွဲ့ KIA နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တို့တွဲဆုံဆွေးနွေးမဲ့ရက်တတ်မှတ်နိုင်ရေးနှစ်ဖက်ညှိနှိုင်းနေကြပါတယ်။တချိန်တည်းမှာပဲတနိုင်ငံလုံးပြည်ရစာချုပ် NCA လက်မှတ်ရေးထိုးမထားသေးတဲ့ဒီတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC နဲ့ဒေါ်အောင်ဆန်းစုကြည်တို့မူလကတွဲဆုံဆွေးနွေးမဲ့အစီအစဉ်ကလည်းအခုမရေမရာဖြစ်နေတာပါ။ UNFC ရဲ့တွဲဖက်အတွင်းရေးမှူးဦးထွန်းစော်ကိုမတ်တင်ကြီးထိုက်ဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးပြောပါရရှင်။
ဒီကိယပုံပဲတွေးဆောင်နိုင်ရေးကိစ္စပေါ့နော်အဓိကမြေပြင်ရဲ့တိုက်ပွဲချိန်တွေကိုရက်တက်နိုင်ရေးကိစ္စအတွက်နီလန့်ချတာဖြစ်ပါတယ်ဆိုပြီးခဲ့တဲ့လက29ရက်နေ့ကဒေါက်တာတင်ကျော်ဝင်းစီကနေပြီးတော့ DPN ကိုစာရေးပါတယ်ကျွန်တော်တို့ဒေါအောင်ဆန်းစုကြည်နဲ့ဒီပြီးခဲ့တဲ့လ30ရက်နေ့တွေ့နိုင်မလားဆိုပြီးတော့မှရင်းချေးကော်မရှင်ဘက်ကနေကျွန်တော်တို့ကိုကမ်းလှမ်းတာရှိပါတယ်ကျွန်တော်တို့အဲ့ဒီအပေါ်မှာကျွန်တော်ကလက်ခံတယ်တွေးမယ်ကြံရင်တည်းမှာပဲ KIO ဘက်ကနေပြီးတော့မှတွေးဆွန်ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့သူကကိုယ်စားလှယ်အဖွဲ့ရှိတယ်ပေါ့နော်ဦးစလုံးကံဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ရှိတယ်အဲ့ဒီကိုယ်စားလှယ်အဖွဲ့ဦးစလုံးကံကိုလိမ့်မူပြီးမှစာတော်ပို့ပါတယ်ကြံရင်တည်းမှာပဲတကယ်ရေး KIO ဘက်ကလည်းပဲနိုင်ငံရေးဆွေးနွေးဖို့စံနာရှိတယ်ဆိုလို့ရှိရင်တွေးဆွန်လို့ရတယ်ပေါ့နော်ရန်ကုန်ကိုလာပြီးမှအဲ့လိုမျိုးစာရေးတာဖြစ်ပါတယ်အဲဒီနေ့မနေ့ပါပဲဒါတော့ဒီမျိုးဝင်တို့ယုံကနေကျွန်တော်တို့ DPN ယုံကိုစာရေးပြီးတော့မှကြောင်းကြပါတယ်အဲ့ဒီမှာအခုဒါမဲ့ဒီဒုတိယအကြိမ်ပင်လုံကြီးလာကန်အတွက်ပြင်ဆင်နေတဲ့အတွက်အလုပ်ရှုပ်နေတဲ့အကြောင်းအဲ့လိုမျိုးပြောပါတယ်ဆိုတော့ကျွန်တော်တို့ဒီကြားထဲမှာရက်ညှိလုံးမရသေးတဲ့သဘောမျိုးဖြစ်နေပါတယ်တော်အောင်ဆန်းစုကြည်နဲ့ပဲတွေ့ဖို့ကိစ္စအရင်ဖြစ်မလားငင်းကြီးကော်မရှင်နဲ့တွေ့ဖို့ကိစ္စပဲအရင်ဖြစ်မလားဘယ်လိုလဲတော့မသိသေးဘူးပေါ့နော်ဒါညှိနှိုင်းနေစေဖြစ်ပါတယ်
ဆရာဦးထွန်းဆောင်အဲ့တော့ကချင်နဲ့ ਆ ဘလို့လဲသူတို့ကတွေ့ကြမလား
KIO ဘက်ကလည်းပဲအကြောင်းပြန်ထားပြီးဖြစ်ပါတယ် KIO ဘက်ကအကြောင်းပြန်တာကတော့အရင်ကျွန်တော်တို့ဒီဟို KIO ဘက်ကနေပြီးတော့မှစာရေးပြီးတော့မေးမြန်းထားတာတွေရှိပါတယ်အဲ့ဒီပုံမှာရှင်းရှင်းလင်းလင်းသူတို့သိဖို့လိုတယ်ပေါ့နော်နောက်ပြီးတော့အထူးသဖြင့်ကတော့ဒီအပိုင်းနှစ်ပိုင်းရှိရပါဘောဒီပိုင်းကဒီ KIO ဖွဲ့ကိုအကျံဖက်ဖွဲ့စီအနေနဲ့သတ်မှတ်ထားတဲ့ကိစ္စနောက်ပြီးတော့မှမြေပြင်မှာတိုက်ပွဲတွေကအဆက်မပြတ်လုပ်နေပြီးလုပ်နေတဲ့ကိစ္စဒီအပေါ်မှာရှင်းရှင်းလင်းလင်းသိဖို့အတွက်ပေါ့နော်ဒါကိုသူတို့ဘက်ကတာရေးပြီးတော့မှပြီးခဲ့တဲ့နှစ်ကလေးကနေအကြောင်းကြားထားပြီးဖြစ်ပါတယ်အဲ့ဒီအပေါ်မှာရှင်းလင်းလင်းလည်းအစိုးရဘက်ကဖြေကြားပေးတာမရှိသေးဘူးပေါ့နော်ဒါအဲ့ဒါကိုဆက်ညှိနေတဲ့သဘောမျိုးရှိပါတယ်အဲ့ဒီအပေါ်မှာလည်းအကြောင်းပြန်ထားတာတွေ့ပါတယ
်နောက်ဒီကချင်နဲ့တွေ့ဖို့ရရောကချင်ဘက်ကဟိုတွေ့လို့စိတ်ရောရှိပါလားဆရာတို့ဘယ်လောက်ထိတည်ထားပါလဲ
ဒီတော့ KIO ဘက်ကကျွန်တော်တို့ DPN မှာထိတဲ့ဝင်ပါနေတာဖြစ်ပါတယ်အဲဒီကျွန်တော်တို့ DPN မှာဒုတိယဖွဲ့ကောင်းဆောင်နေရာကိုလည်းပဲ KIO ဘက်ကယူထားတာဖြစ်ပါတယ်ဆို KIO ဘက်ကသဘောထားကတော့ DPN ကနေတဆင်ဆက်လက်ဆွေးနွေးညှိနှိုင်းမယ့်သဘောထားကရှိပါတယ်နော်ဒီကြဆွေးနွေးဖို့လိုအပ်ရင်လည်းပဲသူတို့ဘက်ကလမ်းဖွင့်ထားတယ်ဆွေးနွေးလိုတဲ့စင်တာလည်းရှိပါတယ်ဆိုအဲ့ဒါကြောင့်ဆွေးနွေးလိုတဲ့စင်တာအပေါ်မှာအဲ့တော့ဒီမျိုးဝင်ရဲ့ပြီးခဲ့တဲ့29ရက်နေ့ကပို့လာတဲ့စာကို KIO ဘက်ကလည်းပြန်လေပြီးတော့မှအကြောင်းကြားထားပါတယ်။ဒါတော့ကိုဆိုတော့ဒီမျိုးဝင်တို့ရုံဘက်ကအစိုးရဘက်ကနေပြီးတော့မှပြန်တုံ့ပြန်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့။အဲ့တော့ဆရာတို့ပင်လုံတက်ဖို့ဖိတ်ပြီလားဆရာ
။ပင်လုံကိစ္စနဲ့ပတ်သက်ပြီးတော့ဘာမှတော့ကျွန်တော်တို့အစီကိုဖိတ်ကြရလို့ဘာလို့ညာလို့တော့စက္ကန့်ရချင်းချင်းဘာမှမရှိသေးပါဘူး။
ဥထုံးစော်ကိုမတ်တင်ကြီးထိုက်မြင်းမြင်းခဲ့တာဖြစ်ပါတယ်အခုတော့စာရေးဆရာဦးဆန်းအောင်ကွယ်လွန်သွားပြီဖြစ်တဲ့အကြောင်းကိုနားဆင်ရပါမယ်ဦးဆန်းအောင်နာရေးအကြောင်းပြေစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်တင်ပြပေးပါမယ်ရှင
်ဟုတ်ကဲ့ဦးဆန်းအောင်ဟာအသက်63နှစ်အရွယ်မှာတောင်ကြီးမြို့ကနေအိမ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်ဦးဆန်းအောင်ကွယ်လွန်သွားတာနဲ့ပတ်သက်ပြီးတားဖြစ်သူဦးကျော်ကျော်ဆန်းကအခုလိုပြောပါတယ
်အော်မင်းညာက10:34မိနစ်ပေါ့ဟုတ်ကဲ့ဟာနာလေကျော်တာအားရမ်းနာတော့ဆောင်းခေါ်ပြီးဆောင်းတီချူပြီးအဲ့ဆီအနိုင်မယ်လို့ပြောရဲတောင်းဝါအဲ့တော့သူတီချူပြီးတော့ဆန်းဆားချင်သူအန်တက်လာတယ်အန်တက်ပထမတစ်ခေါက်အန်နဲ့ဒီပြဆော့အန်ရဲ့ဆိုတာပရိုမောအားရောမှာသတိလစ်သွားတာဗျာအဲ့ရန်နေပြီးရောဟိုသေးရတယ်မင်းနဲ့သေးပါမယ်သူနဲ့လူမင်းတော့ပြောရတာတော့တဲ့အဆောင်အဆောင
်ဦးဆောင်အောင်ကို1924ခုနှစ်ကတောင်ကြီးမြို့မှာရဲဝင်တော်ဦးမောင်ကြီးနဲ့ဒေါခင်ထွေးတို့ကမွေးဖွားခဲ့တာဖြစ်ပါတယ် အသက်15နှစ်အရွယ်မှာတောင်ကြီးမြို့က ABM ခေါ American နှစ်ချင်းခရိယံသာသနာပြုကျောင်းမှာပညာသင်ကြားခဲ့ပြီးအဲ့ဒီအချိန်မှာပဲမြမအလင်းသတင်းစာတိုက်ကိုသတင်းတွေရေးသားပေးပို့ရင်းအကျိုးတော်ဆောင်သတင်းတောက်အဖြစ်ခန့်အပ်ခံခဲ့ရပါတယ်သတင်းတောက်အဖြစ်နဲ့မဲတင်တောင်ဒေသကပိုးအိုရွာတွေမှာအငတ်ဘေးကြောက်တဲ့သတင်းရေးသားခဲ့တာကြောင့်လည်းအင်္ဂလိပ်အစိုးရကဖန်ဝရံထုတ်ခံခဲ့ရတယ်လို့နောက်ပိုင်းမှာသတင်းဖြစ်ရမှန်ကန်တာကြောင့်အရေးယူမခံခဲ့ရပါဘူးမြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်မှာတော့ဦးဆောင်အောင်ဟာ1952ခုနှစ်ကနေ56ခုနှစ်အထိပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးပါတဲ့ဦးဆောင်အောင်ဟာပေလုံညီလာခံကိုတက်ရောက်သတင်းယူခွင့်ရခဲ့တဲ့သတင်းတောက်ဖြစ်ပြီး1980မှာထုတ်ဝေခဲ့တဲ့ညီညွတ်ရေးအရေးတော်ပုံခေါ်ပေလုံအတွင်းရေးစာအုပ်ဟာလည်းထင်ရှားတဲ့စာအုပ်တစ်အုပ်ဖြစ်ပါတယ်ဦးဆောင်အောင်ဟာပင်လုံစာချုပ်အရဖက်ဒရယ်ပြည်ထောင်စုပေါ်ပေါ်ရေးကိုနောက်ဆုံးအချိန်ထိမျှော်လင့်ခဲ့ကြောင်းသူနဲ့ရင်းနှီးတဲ့ရှစ်လေးလုံးရှမ်းပြည်နိုင်ငံရေးအင်အားစုအဖွဲ့ကဦးတင်ပေါင်တိုးကပြောပါတယ
်သူကဒီပင်လုံစာချုပ်နဲ့ပတ်သက်ပြီးတော့လည်းသူကတော်တော်လေးဆန်းစားတက်ပြင်းတယ်လေနောက်သူကဒီစာချုပ်ရဲ့ဆရာအချက်တွေအကောင့်ထဲမှာပေါ်လာတဲ့အတွက်လည်းသူကခုစိတ်စောင့်နေပြီးပေါ့လေဒါမျိုးလင်းနေတော့ပဲဒီ27ရာစုပင်လုံယူသွားမျိုးလင်းနေတယ်ပဲသူကခုကွယ်တော့သွားပါကျောင်းတော်ဆက်ရပြောင်းစုပဲပေါ့ပြည်မြန်လဲလာတာ
ဦးဆောင်အောင်ဟာတောင်သူလင်သမားအရေးကိုလည်းမကွဲလွန်မီအထိဆောင်ရွက်ခဲ့တယ်လို့လည်းဆက်ပြောပါတယ
်ဒီနေ့တုံးနေတော့မှလည်းသူကဒီစပန်ကားလေ PPA NGO ဖွဲ့လေဆိုအဲ့ဒါနဲ့သူကဆက်ဆက်ပြီးတော့မှကျွန်တော်တောင်သူလင်သမားတွေဒါဒီမှာဟိုစင်တန်းလေးပြီးတယ်နောက်ဒီ PPA ကလည်းတောင်ကားရွာမှာဆက်ကြည့်တောင်ကြည့်ရလေတောင်သူလင်သမားတွေကိုတော့ပေါ့ဆက်ဆက်ပြီးတော့မှပေါ့နော်သူကမှစင်တန်းလေးပြီးတယ်သောဒီကားကအင်္ဂလိပ်အင်္ဂလိပ်ဆရာစုကြည်တွေ့တဲ့ဒီအင်္ဂလိပ်ကတောက်သူလေသမားလေးတွေ့ရတယ်လို့ဒီအင်္ဂလိပ်မှာဟိုဒီယာယီအဖွဲ့ကြီးဖွဲ့ကြီးဒါပဲရဲ့နောက်အဂျီတွေနဲ့ဆက်ဆက်ပြရပါဘောပ
ါအစ္စလမ်ဘာသာဝင်တဦးဖြစ်တဲ့ဦးဆန်အောင်ရဲ့ဇာပနာကိုတော့ဗုဒ္ဓဦးနဲ့နေ့လယ်2နာရီမှာတောင်ကြီးမြို့ကမွတ်စလင်တုတ်တံမှာကျင်းပခဲ့ပါတယ်ဦးဆောင်ကွယ်လွန်ချိန်မှာဇနီးဖြစ်သူဒေါ်အေးမြတာဥညင်ညီဆန်ဦးကျကျော်ဆန်သမီးဒုံမိုးမိုးဆန်နဲ့မြင်းနှစ်ယောက်ကြံရစ်ခဲ့ပါတယ်
။ကိုမိုးစောတင်ပြခဲ့တာပါရှင်။အခုတော့အမေရိကန်သမ္မတတစ်ပေါ်တရားစွဲဆိုမှုအကြောင်းတွေကိုနားဆင်ရပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်သမ္မတကျန်းသစ္စာတင်ဆိုပြီးတည်င်းနှစ်ပတ်တော်မှပြည့်တဲ့အချိန်မှာပဲသူ့ပေါ်တရားစွဲဆိုမှုတွေကတော့အတော်များများဖြစ်လာပါတယ်။မွတ်စလင်တွေကိုပြည်ဝင်ခွင့်တားမြစ်တာလို့လူအများအပြားရည်ညွှန်းပြောဆိုနေတဲ့သမ္မတရဲ့အမိန့်ကြေညာချက်နဲ့ဆက်နွယ်ပြီးတရားစွဲဆိုကြတာဖြစ်ပါတယ်။သမ္မတရဲ့အမိန့်ညွန်ကြားချက်ကတော့ဒီမွတ်စလင်အများစုနဲ့ထိုင်ရာအီရတ်၊အီရန်၊ဆီးရီးယား၊ဆိုမာလီယား၊ဆူဒန်၊လေးဗျားနဲ့ယီမင်တို့ကခီးသွွားတွေအမေရိကန်ပြည်ထောင်စုတွင်ပြည်ဝင်ခွင့်ရက်60တားမြစ်ဖို့နဲ့ဆီးရီးယားစစ်ပြေးဒုက္ခသည်တွေခေါ်ယူမဲ့အစီအစဉ်ကိုနောက်ထပ်ကြေညာချက်မထွက်မချင်းရပ်ဆိုင်ထားဖို့ဖြစ်ပါတယ်။အခုလိုယာယီတားမြစ်လိုက်တာကအမေရိကန်ပြည်သူတွေဘေးကင်းစေဖို့ဆောင်ရွက်တာလို့အမေရိကန်အစိုးရကပြောဆိုထားတာပါ။ဒါပေမဲ့အတိုက်အခံတို့ကတော့ဒီဆောင်ရွက်ချက်ကအခြေခံဥပဒေနဲ့မကိုက်ညီဘူးလို့ပြောဆိုကြပါတယ်။VOA သတင်းတောက်ဆလတ်ဒီဇာဟုရဲ့သတင်းလွှာကိုကိုသားညူဦးကပြောပြပေးပါမယ်ရှင်
။ကောင်းပါပြီခင်ဗျာ။ဒီလူမှုကြီးကြပ်ရေးဆိုင်ရာသမ္မတရဲ့အမိန့်ညွှန်ကြားချက်ကြောင့်တိုင်းပြည်အနှံ့မှာဆန္ဒပြကန့်ကွက်မှုတွေပေါ်လာတယ်လို့ပဲဒီမိန့်နဲ့ပတ်သက်ပြီးတော့သမ္မတအပေါ်မှာခုလိုတရားစွပ်စွပ်မှုတွေဖြစ်လာတာပါ။သမ္မတအမိန့်ညွှန်ကြားချက်နဲ့ပတ်သက်လို့သမ္မတကိုတရားစွပ်စွပ်မှုပြုလုပ်တာကို Massachusetts ပြည်နယ်ရှိနေချုပ် Murray Hawley ကအင်ကာနီမှာခုလိုကြေညာသွားပါတယ်
။ Executive order is harmful, discriminatory,and unconstitutional.
သမ္မတရဲ့ဒီအမိန့်ညွှန်ကြားချက်ဟာအနေရရှိပြီးတော့ခွဲခြားဆက်ဆံမှုဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီပါဘူး။ဝေးဖွားရာဒေသဘာသာအပေါ်အခြေခံပြီးတော့ခွဲခြားဆက်ဆံမှုဖြစ်ပါတယ်။ဒါ့အပြင်လူတိုင်းတရားဥပဒေရဲ့တာရုံညီမျှခံစားရမယ်ဆိုတော့ကိုပိတ်ပင်လိုက်ပြီးတော့ပြည်အောင်စုလူဝင်မှုကြီးကြပ်ရေးဥပဒေကိုလည်းချိုးဖောက်မှုဖြစ်ပါတယ်။
ဆန်ဖရန်စစ္စကိုမြို့ကနေပြီးတော့ဒီသမ္မတအမိန့်ညွှန်ကြားချက်ပေါ်မှာတရားစွပ်စွပ်မှုလုပ်ပြီးတော့မကြာခင်မှာပဲမက်ဆာချူးဆက်စ်ပြည်နယ်ကလည်းခုလိုကြီးညာသွားတာဖြစ်ပါတယ်။တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုခလုံးနဲ့ပြီးတဲ့ဒီကယ်လီဖိုးနီးယားပြည်နယ်မြို့တွေကိုပြည်အောင်စုရောင်းဝယ်ငွေဖျက်တောက်မယ်ဆိုတဲ့သမ္မတရဲ့ချင်းချောက်ချက်ကိုဆန်ဖရန်စစ္စကိုကဒီသမ္မတနဲ့အစိုးရအဖွဲ့ကိုပြန်ပြီးတော့တရားစွပ်စွပ်ပါတယ်။ဆန်ဖရန်စစ္စကိုမြို့ရဲ့ရှိနေဒန်နစ်ဟာရဘရီကခုလိုကြီးညာထားပါတယ်
။ Today that I filed a federal lawsuit against President Donald Trump.And his administration for his executive order attempting to deprive
ဒီလူတွေကိုခလုံးငွေပေးတာမို့လို့ San Francisco နဲ့အခြားမြို့တွေကိုပြည်အောင်စုရံမုံငွေဖျက်တောက်ဖို့ကြိုးစားတဲ့အမိန့်ညွှန်ကြားချက်တွေပေါ်မှာသမ္မတနဲ့သူ့ရဲ့ဆွေးအဖွဲ့ကိုတရားစွပ်စုကြောင်းဒီကနေ့မှကြီးညာပါတယ်သမ္မတရဲ့အမိန့်ညွှန်ကြားချက်ဟာဖွဲ့စည်းပုံနဲ့မကိုက်ညီပါဘူး American ရဲ့သဘောမဆောင်ပါဘူးဆိုပြီးတော့ San Francisco မြို့ရဲ့ရှေ့နေကနေပြီးတော့ကြီးညာသွားတာပါအမေရိကန်နောက်ဖက်ချမ်းက Washington ပြည်နယ်မှာလည်းအလားတူပဲသမ္မတပေါ်မှာတင်းလာနေတဲ့ကောင်ကဒီတရားစွပ်စုကြောင်းကြီးညာခဲ့ပါတယ်။နောက်ဒီ American Islam ဆက်ဆံရေးကောင်စီဆိုတဲ့ American Muslim အဖွဲ့အစည်းတစ်ခုကလည်းတင်းလာနေမှာသမ္မတပေါ်စွပ်စုမှုတစ်ခုလုပ်ခဲ့ပါတယ
်။ Having to fire an attorney general is Not quite unheard of, but it hasn't gone that well in the past.
ရှင်းနေချုပ်ကိုအခုလိုမျိုးယာယူကနေပြီးတော့ဖယ်ရှားလိုက်တာကိုရင်းနှုန်းကတခါမှမကြားဘူးပါဘူး။အခုလိုမျိုးဖြစ်လာတဲ့ခါကျတော့သမရမိတ်ညွှန်ကြားချက်ကိုဆက်ညင်တဲ့သူတွေကြားမှာဒါဟာဥပဒေနဲ့မညီဘူးဆိုတဲ့သဘောခံစားမှုတွေဖြစ်လာစေပါတယ်ဆိုပြီးတော့တောင်ပိုင်းကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ဥပဒေပါမောက္ခဆမ်အာရန်ကပြောတော့တာပါ။အမေရိကန်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့ဆိုတဲ့အမိန့်ဥပဒေကိုအသက်ဝင်လာအောင်လုပ်ဖို့ညှင်းဆန်တဲ့ရှင်းနေချုပ်ဆယ်လီယတ်ကိုထုတ်ပြလိုက်တဲ့သမရထရန့်ရဲ့ဆုံးဖြတ်ချက်ကြောင့်ဒီဥပဒေညွှန်ကြားချက်ပေါ်မှာဆက်ညင်တဲ့သူတွေကပိုပြီးတော့များလာတာဖြစ်ပါတယ်။Republican လွှတ်တော်အများစုကတော့သမရရဲ့အမိန့်ညွှန်ကြားချက်ကိုထောက်ခံကြပါတယ်။အောက်လွှတ်တော်ဦးထပေါ် Ryan ကအခုလိုပြောထားပါတယ်
။ We need to pause and we need to make sure that the vetting standards are up to snuff so we can guarantee the safety and security of our
ဒီတိုင်းမျိုးကိုဘေးကင်းလုံခြုံရေးဖြစ်စေဖို့အတွက်စီစစ်ထားပြီးသားစီမင်းစည်းကမ်းတွေဟာလိုအပ်ချက်တွေပြည့်မီဖို့အတွက်အသေးချချိန်ယူပြီးတော့လုပ်ဆောင်ရပါမယ်ဆိုပြီးတော့အောက်လွှတ်တော်ဦးထပေါ် Ryan ကပြောသွားတာဖြစ်ပါတယ်။နိုင်ငံတော်လုံခြုံရေးစီမင်းစည်းကမ်းတွေကိုအသေးချအကောင့်ထဲပေါ်ပြလာတဲ့တပြိုင်တည်းထဲပဲဒုက္ခသည်တွေလာရောက်အခြေချနေထိုင်ရေးအစီအစဉ်တွေကိုလည်းပြန်စတင်မှုအကြောင်းလဲအောက်လွှတ်တော်ဦးထားကနေပြီးတော့ဂရီးပြူပြောဆိုခဲ့ပါရခင်ဗျာ
ကိုသားညုံဦးပြောပြခဲ့တာပါရှင်အခုတော့အမေရိကန်သမ္မတတည့်ရဲ့နေဇာတတိုင်းတိဆောက်ရေးပေါ်အမြင်သဘောထားအမျိုးမျိုးရှိတဲ့အကြောင်းကိုတင်ပြပေးပါမယ်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမှာပေးခဲ့တဲ့ကတိတွေကိုချက်ချင်းအကောင့်ထဲပေါ်တဲ့အနေနဲ့သမ္မတရာဒူးလက်ခံပြီးပြချင်းရက်ပိုင်းအတွင်းမှာပဲဒေါ်နယ်ထရမ့်ဟာသူ့ရဲ့သမ္မတအုပ်ချုပ်ရေးအမိန့်နဲ့ကြေညာချက်အများအပြားကိုထုတ်ပြန်ခဲ့ပြီးအဲ့ဒီထက်မှာအိနီးချင်းမက္ကဆီကိုနိုင်ငံနဲ့နေဇာတတိုင်းတိဆောက်ရေးကိစ္စလည်းပါပါတယ်ဒီတတိုင်းတိဆောက်ရင်ကုန်ကြစိတ်များမဲ့ပေါ်ဝေဖန်ကန့်ကွက်သူတွေရှိတယ်လို့ရှက်စရာကောင်းတဲ့လောက်ရဖြစ်စဉ်းစားကြသူတွေလည်းရှိပါတယ် VOA သတင်းတောက်ဆလာဒီဇာဟုပေးပို့ထားတဲ့တဲ့ရင်ကိုမိုက်အင်ဂျင်နိုင်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ Republican Party ရဲ့မူဝါဒချမှတ်သူတွေနဲ့အလွတ်တဘောတွေ့ဆုံဖို့ Pennsylvania ပြည်နယ် Philadelphia မြို့ကိုရောက်လာတဲ့သမ္မတ Trump ကိုဆန္ဒပြသူတွေကကြွေးကြော်သံနေနဲ့ဆန္ဒပြနေကြတာပါ
။ I've said many times
သူပြောသွားတာကတော့တတိုင်းတိဆောက်မဲ့ကုန်ကြငွေကို American ပြည်သူတွေကပေးမှာမဟုတ်ဘူးဆိုတာအကြိမ်ပေါင်းများစွာသူ့အနေနဲ့ပြောပြခဲ့ကြောင်းနဲ့ဒါကိုလည်း Mexico အစိုးရရှင်းရှင်းလင်းလင်းသိအောင်သူ့အနေနဲ့အကြောင်းကြားထားပြီးပြီလို့ Donald Trump ကပြောသွားတာပါ။တတိုင်းအတွက် Mexico ကပေးရမယ်ဆိုတဲ့ဘလို့အကြံပြုချက်မျိုးမဆိုသူ့အနေနဲ့အခိုင်အမာပယ်ချထားကြောင်း Mexico သမ္မတ Enrique Peña Nieto ကပြောကြခဲ့ပြီးတဲ့နောက်အခုလို Trump ဘက်ကလည်းတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။American ဘက်ကတော့နေဆက်တတိုင်းတိဆောက်ဖို့ကုန်ကြငွေကိုပြပသွင်းကုန်ကကောက်မဲ့အခွန်ကနေသုံးဖို့အစီအစဉ်ရှိကြောင်းအင်ဂျီရောပြောခွင့်ရ Sean Spicer ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ
်တကယ်လို့အခွန်ကိစ္စကိုစဉ်းစားမယ်ဆိုရင်ပုဂုံထက်သွင်းကုန်များနေတဲ့အတွက် American ဘက်ကအရှုံးပေါ်နေတဲ့ Mexico လိုနိုင်ငံကလာတဲ့ကုန်တွေကိုအခွန်ကောက်မှဖြစ်ပါတယ်အဲ့ဒီအခွန်ကအထောက်ပံ့ဖြစ်စေပါလိမ့်မယ
် American နဲ့ Mexico သမ္မတနှစ်ဦးကြားမှာဒီတတိုင်းတိဆောက်မဲ့ကိစ္စကြောင့်နောက်တဲ့ပတ်မှာသူတို့နှစ်ဦးတွေ့ဆုံဖို့ရှိတဲ့အစီအစဉ်ကိုဖျက်သိမ်းခဲ့ကြပါတယ်။ဒါပေမဲ့ Republican Party ရဲ့အလွှတ်တော်ခေါင်းဆောင်တွေကတော့နေဆက်တတိုင်းတိဆောက်ရေးကိုသူတို့ထောက်ခံကြောင်းပြောခဲ့တာ
ပါ။ကျွန်တော်တ
ို့ရှေ့ဆက်သွားနေပါတယ်။အကြမ်းဖျင်းကုန်ကြငွေဒေါ်လာ12ဘီလီယံကနေ15ဘီလီယံအထိရှိမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကနေကျွန်တော်တို့ကိုမနေ့ကပြောခဲ့ပါတယ်။ဒါကြောင့်ဒီနေဆက်တတိုင်းဆောင်မဲ့ကိစ္စကိုကိုယ့်ဘာသာကိုဖြည့်ရှင်းဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ်။အဲ့တော့ဒီကိစ္စရောတခြားကိစ္စတွေအပေါ်မှာပါတခြားနိုင်ငံတွေနဲ့သူ့ရဲ့ဆက်ဆံရေးကိုသမ္မတအနေနဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်
။ Democrat Party လွှတ်တော်အမတ်တွေကတော့နေဆက်တတိုင်းတိဆောက်မဲ့ကိစ္စကိုကန့်ကွက်ထားပါတယ်
။ This is going to be one of those moments
where Mexico နဲ့ဆက်မှာတတိုင်းဆောက်မဲ့ကိစ္စဟာဂျာမန်လူထုကသူတို့ဘာလင်တတိုင်းကိုပြန်ပြီးတော့တရိယာကြမျိုးဒုတိယကမ္ဘာစစ်အတွင်းအမေရိကန်မှာရှိနေတဲ့ဂျပန်တွေကိုခွဲခြားထားတဲ့ပုံစံမျိုးပြန်ပြီးတော့တရိယာကြမျိုးဖြစ်စေပါတယ်။
မက္ကဆီကိုနယ်ဆက်အနားနေထိုင်တဲ့အမေရိကန်ပြည်သူတွေကြားမှာလည်းတတိုင်းဆောင်းမဲ့ကိစ္စအပေါ်မှာသဘောထားကွဲလွဲမှုတွေရှိနေပါတယ်။အဲ့ဒီမှာနေထိုင်သူတအူးကတော့
It just shouldn't happen.
ဒါမျိုးမဖြစ်တင်ပါဘူး။ဒါကိုတိဆောက်ဖို့ဖြစ်လာတဲ့အခြေအနေကိုကျွန်တော်အလွန်ပဲအားအားသိမိပါတယ်
။ဒါကြောင့်အမေရိကန်ပြည်သူအများစုဖြစ်ချင်တဲ့ဆန္ဒတွေကို Trump ကတုံ့ပြန်ဆောင်ရွက်ပေးနေတယ်လို့အကြက်ကတချို့ကလည်းပြောကြပါတယ်။
Sometimes American citizens are killed.
ဒီကိုတရားမဝင်လာတဲ့လူတွေဟာတခါတလေအမေရိကန်နိုင်ငံသားတွေကိုတတ်ဖြတ်ကြပါတယ်ဆန်ဖရန်စစ္စကိုမြို့မှာဒီလိုဖြစ်ရမျိုးတွေရှိပါတယ်ကိတ်ဆိုတဲ့အမျိုးသမီးတဦးကိုပစ်တက်ခဲ့သူဆိုရင်မကြာခဏပြန်ပို့ခံခဲ့ရတဲ့မက္ကဆီကိုနိုင်ငံသားတဦးပ
ါဝေဖန်သူတချို့ကတော့ဘလို့အကြောင်းပြချက်နဲ့ပဲဖြစ်ဖြစ်တိဆောက်မဲ့နေဆက်တတိုင်းဟာရာဇဝတ်သားတွေကိုတားဆီးနိုင်မှာမဟုတ်ဘူးလို့ထောက်ပြခဲ့ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းပို့သူရင်းညာ9နိုင်ကနေ10နိုင်အထိဒီထုတ်လွှင့်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဥကျော်ဇန်တာရဲ့မြန်မာအရေးသုံးသပ်ချက်ပြင်တပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။မြန်မာအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
If you want to get peace Then the immediate constitutional amendments have to do with the authority of local government.
Georgetown တက္ကသိုလ်ဂုံဒူးဆောင်ပါမောက်က Davis တိုင်မှာပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာနားဆင်ကြရပါမယ်။အခုရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့တနိုင်ကန်လုံးအံ့အားတင့်စေခဲ့တဲ့ရှင်နေကြီးဦးကိုနီရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်မှာလှုပ်ကြံတက်ပြတ်ခံရတဲ့တဲ့ရင်ပါဝင်မီဒီယာတွေအပေါ်ကစိတ်ဝင်စားစရာအကြောင်းအရာတွေကိုတင်ပြထားပါတယ်။မအိတ်ခိုင်ဦးတင်ပြထားတာကိုဦးဆန်မှုဝေကူညီတင်ဆက်ထားပါတယ်ရှင
်။တနိုင်ကန်လုံးအတွက်ဒီဇော်မှာလူအများအံ့အားတင့်စေတဲ့အကြောင်းအရာကတော့ပြည်ပခီးကနေပြန်လာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဘဟုဥပဒေအထောက်အကူပြုအဖွဲ့ဝင်ရှေ့နေဦးကိုနီကိုတနတ်သမားတဦးကအပီပီဆိုင်ရာလေးစိတ်မှာလုတ်ကြံတက်ဖြတ်လိုက်တဲ့သတင်းဖြစ်ပါတယ်။ပီပီဆိုင်ရာလေးစိတ်လိုနေရာမျိုးအခုလိုပစ်ခတ်လုတ်ကြံမှုဖြစ်ပွားရတာကြောင့်တော်တော်ကိုတုံ့နှုတ်သွားစီခဲ့တာပါ။တနင်္ဂနွေနေ့ညနေပိုင်းမှာဖြစ်ပွားခဲ့တဲ့အဲ့ဒီဖြစ်ရဟာနိုင်ငံတော်တရားဥပဒေစိုးမိုးရေးကိုချင်းချောက်ဝင်တာမကတခါမှဒီလိုဖြစ်ရမျိုးနဲ့မကြုံဘူးတဲ့မြန်မာပြည်သူပြည်သားတွေအတွက်အထူးဆန်းဖြစ်ခဲ့ကြပါတယ်။ဒီတစ်ပတ်လုံးဦးကိုနီရဲ့နာရေးသတင်းနဲ့ဝေဖန်ချက်တွေဟာလူမှုကွန်ရက်မှာပြန့်နှံ့နေခဲ့ပါတယ်။ပုံမှန်လင်းလင်းပြောဆိုတတ်တဲ့ရှင်းနေတူကိုအခုလိုလှုပ်ကြံခဲ့တာဟာမြန်မာပြည်ကပညာရှင်တွေအတွက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်ကိုဟန့်တားသလိုဖြစ်တယ်လို့လည်းဆိုကြပါတယ်။မြန်မာမီဒီယာရှင်းနေများကွန်ရက်ကအတွင်းရမှုဦးတန်းစုံအောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။အတ္တကတော့အရင်ဆိုးတဲ့အခြေအနေပဲ။ဒီနေ့ပဲဆိုတာဘာကြောင့်ဆိုတော့ဒီကိစ္စကြီးဖြစ်သွားတယ်။ဖြစ်သွားပြီးတဲ့အခါမှာဒီစုံစမ်းစစ်ရေးတွေကလှုပ်နေတယ်ပြောတယ်။နောက်ပြီးတော့ကိုယ့်ရဲ့ပုံမှန်ဒီသိရှိချက်တွေအပေါ်မှာတစ်ချင်းချင်းနဲ့တစ်ကြီးညီဘာကြောင့်ဆိုတာကိုမဟုတ်ထုတ်ပြန်နိုင်ဘူးအဲ့ဒါကအားနဲ့ချက်ပဲနောက်ကဒီလုံချုံရင်းနဲ့ပတ်သက်ပြီးတော့ဒီပြည်သူ့ဘဝကဒီလိုမျိုးစိတ်သိလို့နေရာမျိုးတွေမှာတော့မှဒီလုံချုံရင်းခင်းမဲ့နေတယ်ဆိုလို့ရှိရင်တခြားဒီရပ်ပေါ်တဲကဒီကလူသားသားရဲ့ဘဝကပြောပြရမလို့တော့ဘူးနောက်ပြီးတော့ဒီလိုမျိုးဥပဒေပညာရှင်တယောက်ကဒီလိုမျိုးလူကုန်းလဲမှာလူသိရှင်ကြာလောက်ကျန်ခဲ့ရဆိုတာကကျွန်တော်တို့ဒီနောက်ပိုင်းမှာစကားမဖြစ်ဘူးဒါပမာဏလုံးတည်တယ်။အဲ့လိုဖြစ်ချင်းအားဖြင့်နောက်ပိုင်းမှာဒီလိုဟိုတိုင်းပြည်တို့အကျိုးဆောင်မဲ့ဥပဒေပညာရှင်တွေဟိုဥပဒေပညာရှင်တွေကတခြားပညာရှင်တွေလည်းတိုင်းပြည်ကျိုးတော့ဘာဖြစ်မှာဆိုတော့ပညာရှင်တွေအတွက်လက်တော့သွားပြရအကြောင်းရှိတယ်။အဲ့တော့ဒီလိုကိစ္စမျိုးကအဖြစ်ဖြစ်ပြီးစောကြီးတွေကသူတို့ပြင်းနေကောက်ွဲထားရမယ့်ကိစ္စသူ့ဝင်မဲ့လက်သွားပြီးနောက်ပိုင်းမှာလည်းအချိန်နဲ့တပြေးညီဒီလိုဘာမှဖပြနိုင်ကြမရှိဘူးပြိတ္တာဒါဘာကြောင့်လဲဆိုတော့မိကုန်းထုတ်ပြရရှိတယ
်ဒီလိုလောက်ကြံမှုဖြစ်ချိန်မှာပြစ်ခတ်ခဲ့တဲ့တနတ်သမားကိုလိုက်လံဖမ်းဆီးရင်းနဲ့တိဆုံသွားတဲ့အငှားကားမောင်းသူတဦးတနတ်ထိမှန်ပြီးတော့တိဆုံခဲ့ပါတယ်ဒီတစ်ပတ်မှာတော့ဥကိုနီရဲ့ဇာပနအခမ်းအနားတနတ်သမားကိုလိုက်လံဖမ်းဆီးရင်းတိဆုံသွားခဲ့ရတဲ့အငှားကားမောင်းသူဥနေဝင်းရဲ့ဇာပနအခမ်းအနားနဲ့တိဆုံသူရဲ့မိသားစုရင်ဖွင့်တဲ့တဲ့ရင်တွေကတရင်စာမျက်နှာတွေပေါ်မှာအများစုနေရာယူခဲ့ပါတယ်စေဝင်စားကြတဲ့အချက်တစ်ခုကတော့တနတ်သမားကိုကြည်လင်းရဲ့ထွက်ဆိုချက်ဟာအင်တာနက်ဆက်သွယ်ရေးလိုင်းဖောက်ထွင်းခံရတဲ့ဆိုတဲ့သတင်းနဲ့အတူဆိုရှယ်မီဒီယာတွေပေါ်ရောက်ရှိလာခဲ့တာပါဒီထွက်ဆိုချက်ပေါ်လူတွေကအမျိုးမျိုးထင်မြင်ချက်တွေပေးခဲ့ကြပြီးဒီထွက်ဆိုချက်ပြန့်နှံ့မှုကြောင့်စစ်ဆေးသူတွေကမှလည်းအတော်လေးရဲရဲခဲရတယ်လို့ဆိုပါတယ်ဒီအမှုကိုမှန်မှန်ကန်ကန်စုံစမ်းစစ်ဆေးပြီးတော့တရားခံကိုထိထိရောက်ရောက်အပြစ်ပေးဖို့တေဆုံးသူရဲ့မိသားစုနဲ့ပြည်သူများကမျှော်လင့်နေကြတယ်လို့သတင်းမီဒီယာတွေပေါ်မှာရေးသားထားတာကိုတွေ့ရပါတယ်မြန်မာနိုင်ငံမှာအခုလိုဖြစ်ခဲ့ရတာဟာပြည်သူတွေရဲ့လုံခြုံရေးဘဝကျိုးပေါက်နေပြီလားဒါတွေကိုအရေးယူဆောင်ရွက်ဖို့တာဝန်ယူဖို့သတင်းကြော်နယ်အက်ဒီတာတဦးဖြစ်တဲ့ကိုဇော်တက်ထွေးကသူ့ရဲ့အမြင်ကိုအခုလိုဆိုပါတယ
်လုံခြုံရေးနဲ့ပတ်သက်ပြီးတော့ပေါ်ပြန်ဒီနိုင်ငံသားတရားအနေနဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှာတာဝန်နေရေးနဲ့ပတ်သက်တဲ့လုံခြုံရေးဆိုတာလေ ညာနဲ့ပတ်သက်လို့နိုင်ငံတော်ကနေပြီးတော့အရင်တော့ကတော့ကျွန်တော်တို့တွေအားလုံးပဲပတ်သက်ပြီးတော့ဒီလုံခြုံရေးကိုတာဝန်ယူရမှာပေါ့အဲ့တော့နံပါတ်၁ကကျွန်တော်တို့ကကျွန်တော်တဖြည်းဖြည်းတစ်ခုအချိန်မှာခံစားလာတာကျွန်တော်ကနံပါတ်၁က food security ပေါ့ဒီထဲမှာကြီးတဲ့အစားအသောက်တွေကလည်းတကယ်ကိုကျမရတဲ့လုံခြုံစိတ်ချအာမခံရတဲ့အစားအသောက်တွေဟုတ်ရလားဆိုတော့ဘယ်သူမှအာမခံနိုင်ချက်မရှိပဲကျွန်တော်တို့ကဝယ်စားနေရတယ်နံပါတ်၃ရေးနဲ့ပတ်သက်လို့ရှိရင်လည်းကျွန်တော်တို့ဒီအရင်ကမန္တလေးအမြန်လမ်းမှာယူပါနေနေတဲ့အမြန်လူတွေတည်နေတာရှိတယ်။တိမ်ပို့ဆောင်ရေးကဏ္ဍမှာတည်ဆိုးနေတာပတ်သက်ရှိကျွန်တော်တို့ဘာမှစီးရီရောကာကွယ်နိုင်စားမရှိအောင်တွေ့ရတယ်။အမြန်လမ်းမှာယူပါတည်တယ်လို့ရေချောင်းမှာရောတုံကြုံရတာဆိုတော့ရေချောင်းမှာလည်းတွေ့နေရတာ။အဲ့တော့ကျွန်တော်တို့ကဘာရှိလဲဆိုတော့လူတွေရဲ့အသက်အန္တရာယ်ကိုဒီကိုသက်သက်ကတာဝန်ယူရမယ်ဖွဲ့စည်းရတာဝန်ယူရလုပ်နေတွေ့ရတယ်။အခုလဲဒီလိုမျိုးကျွန်တော်တို့မြန်မာနိုင်ငံအကြီးဆုံးနေစိတ်ပါအကြီးဆုံးနေစိတ်ပါဒီလိုမျိုးထုတ်ပြန်ခံရပါတယ်လို့ CCTV မှတ်တမ်းတွေကနေပြီးတော့ထုတ်ပြန်နိုင်တာမျိုးတွေမတွေ့ရသေးဘူး။အဲတော့ဒီစိအပြည်မှာရောအပြည်လုံးကြုံရေးဆိုတာရှိရလားအတွင်းလုံးတွေရှိရလားဒါတွေအားလုံးကကျွန်တော်နိုင်ငံသားပြည်အောင်အနေနဲ့မေးရမယ်မေးဖို့ဖြစ်လာပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့တော့ပို့ပြီးတော့လုံးကြုံလို့ခံစားလာရတယ်။လုံးကြုံရေးကိုကာဝယ်ပေးတဲ့ဖွဲ့စည်းတွေစွန့်ရည်ရလဲပို့ပြီးကြာစင်းနေတယ်လို့ကျွန်တော်ရှုမြင်ရပါတယ
်။နောက်ဆုံးအနေနဲ့တင်ပြချင်တာကတော့ဘက်ကမ် ID နီးပညာအလို့ယုံဆွေးနွေးပွဲရန်ကုန်မြို့မှာကျင်းပခဲ့တဲ့ဆိုတဲ့သတင်းလွတ်တော်တနှစ်ပြည့်မှာဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်စကားပြောတဲ့သတင်းနဲ့ရှေ့နေဥကိုနီလောက်ကျန်ခံခဲ့ရတာကြောင့်လွတ်တော်အမတ်တီဟာအမဲရောင်ဖဲချိုးရင်မာထိုးပြီးတော့လွတ်တော်တက်ခဲ့တဲ့ဆိုတဲ့သတင်းတွေမီဒီယာတွေပေါ်မှာဖော်ပြခဲ့ကြတယ်ဆိုတဲ့အကြောင်းပြပြရင်းဒီကုန်းထုတ်ရပါတယ
်အပတ်စဉ်တင်ဆက်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်အခုတော့ဥကျော်ဇန်သာရဲ့မြန်မာရေးသုံးသပ်ချက်အလက်ပါဒီတစ်ပတ်မှာတော့ NLD အစိုးရပေါ်ပါမခစတိုင်ဘတ်အမည်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ် NLD အစိုးရလက်ထက်ခေါင်းဆောင်မှုစီမှာအာဏာစုစည်းမှုများနေလို့လုပ်ငန်းတွေရှေ့မတိုးဖြစ်နေတယ်လို့ George Town တက္ကသိုလ်ဂုံတူးဆောင်ပါမခ David Steinberg ကပြောပါတယ်တချိန်တည်းမှာပဲဒေါ်အောင်ဆန်းစုကြည်အနေနဲ့အတိန်အဆောင်မခံနိုင်တဲ့အခြေအနေကိုထိညှိနေရတယ်လို့လည်းဆိုပါတယ်ပါမခစတိုင်ဘတ်နဲ့ဥကျော်ဇန်သာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်
ဒါစတိုင်ဘတ်အန်အဒီဆိုတက်လာပြီးချင်းငါဆာလို့လုတ်ကင်နိုင်ခဲ့တဲ့အချက်တွေအောင်မြင်ချက်တွေမအောင်မြင်တဲ့အချက်တွေကိုစတင်ပြီးတော့အကျဉ်းချုပ်သုံးသပ်ပေးပါအောင်ခင်ဗျာ
Well the transitional governments are always difficult number 1 anywhere in the world
နံပါတ်1အချက်ကတော့အတွင်ကူးပြောင်းရေးအစိုးရဆိုတာအခက်အခဲရှိသမျှပါကမ္ဘာဘယ်နေရာမှာမဆိုဒီလိုပါပဲနံပါတ်2အစိုးရအနေနဲ့တိတ်အကျိုးရှိမဲ့အလုပ်တွေလုပ်ဖို့ကြိုးစားပါတယ်တစ်ချိန်တည်းမှာပဲဒီမိုကရေစီနီးကြရွေးကောက်တင်မြှောက်ထားတဲ့လွတ်တော်ရှိနေပေမဲ့လူပုဂ္ဂိုလ်တဦးတယောက်ရဲ့လက်ထဲမှာအာဏာတွေစုစည်းနေပါတယ်ဆိုလိုတာကလူတွေဟာခေါင်းဆောင်ပိုင်းကသဘောမတူပဲကိုယ့်ဟာကိုယ်လွတ်လွတ်လပ်လပ်မလုပ်ရဲတဲ့သဘောမျိုးတွေတွေ့ရပါတယ်ဒါဟာပြုပြင်ပြောင်းလဲရေးကိုနှောက်နှေးစေပါတယ်အစိုးရအနေနဲ့ပြုပြင်ပြောင်းလဲလို့တဲ့ဆန္ဒရှိပေမဲ့အားလုံးလိုပိတ်ဆို့နေပါတယ်သူတို့ပြောနေတဲ့အမျိုးသားညီညွတ်ရေးငြိမ်းချမ်းရေးပြန်လဲတည်မြဲရေးစတာတွေဟာတိတ်ကိုလိုအပ်တဲ့အရာတွေပါရေရှည်လောက်ရအောင်မှာပါစိတ်ဆက်ညှိနှိုင်းမှုတွေတကယ်မစတင်နိုင်သေးပါဘူးပြည်တော်စုနေလောက်ပင်လုံးညီလာခံလောက်နေတော့မလုံလောက်ပါဘူ
းဒီလိုအာဏာစုစည်းနေတာဟာလူတယောက်ထဲရောက်လာဓမ္မမဟုတ်အာဏာရှင်စနစ်အောက်မှာအနေကြခဲ့လို့ကြံရည်နေတဲ့စိတ်နေသဘောထားလားဆိုတာကောဘယ်လိုသုံးသပ်လို့ပါလဲ
If you look at the monarchy if you look at General Ne Win if you look at General Fan Shui
ဘီနေခေကိုကြည့်ရင်ဗိုလ်ချုပ်ကြီးနေဝင်ခေဗိုလ်ချုပ်ကြီးတန်းချွေတို့ခေကိုကြည့်ရင်အာဏာကိုဘဟုကနေချုပ်ကင်ထားတာတွေ့ရမှာပါအာနာဆိုတာတကယ်ကိုပိုင်ပစ္စည်းလို့ဖြစ်နေပါတယ်ဒါဟာခေါင်းဆောင်ဖြစ်သူရဲ့စိတ်ထားလားလူလူရဲ့သဘောထားလားဆိုတာမေးစရာပါတနည်းပြောရရင်ခေါင်းဆောင်ကဒီမိုကရေစီလိုချင်ရင်တောင်မှသူ့ရဲ့ပတ်ဝန်းကျင်ကလူတွေဟာခေါင်းဆောင်ရဲ့ခွင့်ပြုချက်မရရင်မလုပ်ရဲကြပါဘူးအဲ့ဒါပြဿနာပါပဲ
ဒီပြဿနာကိုဘယ်လိုကုစားမလဲဆရာကုထုံးလေးပြောပါအောင်ခင်ဗျာ
Remedy is a slow process of change It'll change but it takes time
ကုထုံးကတော့တဖြည်းဖြည်းပြောင်းလဲမှုဖြစ်ပါတယ်ပြောင်းတော့ပြောင်းမယ်ဒါပေမဲ့ကြားမယ်ပညာရေးနဲ့လည်းဆက်ဆက်နေပါတယ်။နိုင်ငံရေးအတိုင်းဝိုင်းနဲ့လူသစ်တွေဝင်ရောက်လာမှုနဲ့လည်းပတ်သက်နေပါတယ်။နိုင်ငံရေးစနစ်မကြတဲ့ခင်ကမှပြန်လည်ပွင့်လင်းလာတယ်ဆိုတာကိုလည်းမမေ့သင့်ပါဘူး။အချိန်ပေးရအောင်ပါပါ။လူတွေရဲ့စိတ်ဓာတ်ပွင့်လင်းလာဖို့တွေးခေါ်မျှော်မြင်နိုင်လာဖို့လိုပါတယ်။လွတ်တော်အမတ်တွေလည်းသူတို့လုပ်နေတာမှန်ရဲ့လားဆိုတာကိုပိုင်းဖြတ်နိုင်ဖို့အင်စာလုပ်ဖို့လိုအပ်ပါတယ်။လွတ်တော်အမတ်တဦးချင်းစီမှာလိုအပ်တဲ့အချက်တွေရှာဖွေပေးဖို့သူတည်တနာလုပ်ပေးဖို့ရုံးဖွဲ့မရှိပါဘူး။သူတို့တယောက်တည်းလည်းအားလုံးကိုမသိနိုင်ပါဘူး။ဆိုတော့ဖြစ်တော့ဖြစ်လာမယ်ဒါပေမဲ့ကြာမယ်ပေါ့ဗျာ
ဟုတ်ကဲ့မိနစ်တနည်းအားမှကျွန်တော် NLD ထိပ်တန်းခေါင်းဆောင်တယောက်နဲ့စကားပြောဖြစ်ပါတယ်သူတို့အစိုးရရင်ဆိုင်နေရတဲ့အခက်အခဲတွေဟာတဲ့ခင်မျော်လင့်နေတာတဲ့အများကြီးပိုခက်ခဲနေတယ်
အခက်အခဲဆုံးအလုပ်ကတော့ဖွဲ့စည်းပုံပြင်ဆင်လို့မဖြစ်နိုင်တာပဲလို့သူကပြောပါတယ်ခင်ဗျာ
The question is what part of the constitution you want to amend
မိစရာကဖွဲ့စည်းပုံရဲ့ဘယ်အစိတ်ပိုင်းကိုပြင်ဆင်ချင်တာလဲ
စစ်တပ်နိုင်ငံရေးမှာပါဝင်နေတဲ့အစိတ်ပိုင်းပေါ့ခင်ဗျာ
If you want to get peace then the immediate constitutional amendments have to do with the authority of local government
ညီညာရေးတကယ်လိုချင်တယ်ဆိုရင်ဖွဲ့စည်းပုံမှာချက်ချင်းပြင်ဖို့လိုအပ်တာကဒေသန္တရအစိုးရတွေရဲ့အာဏာကိုပြန်ရမှာဖြစ်ပါတယ်ပြီးတော့ပြည်နယ်ဒေသဆိုင်ရာလွှတ်တော်တွေအနေနဲ့ထိထိရောက်ရောက်ဆောင်ရွက်နိုင်တဲ့အာဏာတွေတိုးပေးရမှာဖြစ်ပါတယ်ဒါကတော့ဖွဲ့စည်းပုံပြင်ဆင်နေတဲ့ဆိုရင်ပထမဦးစားပေးရမယ့်ကိစ္စတွေလို့ကျွန်တော်ယူဆပါတယ်ဒုတိယဦးစားပေးရမယ့်အချက်ကတော့အယက်သားအစိုးရအပေါ်စစ်တပ်ရဲ့ယုံကြည်မှုရရှိရေးဖြစ်ပါတယ
်ဒါပေမဲ့ဒီညမှာပထမဦးစားပေးဆိုတဲ့ပြည်နယ်နဲ့ဒေသန္တရအစိုးရအာဏာတိုးချဲ့ပေးရမယ့်ကိစ္စကိုစစ်တပ်ကသဘောတူရလားဆိုတာပထမဦးဆုံးမေးစရာဖြစ်မနေဘူးခင်ဗျာ
Well, that is a problem. But if you're going to have peace, that something has to be done. Now, whether you do it by changing the constitution or you have laws that.
ဟုတ်ပါတယ်။ဒါကတော့ပြဿနာပါပဲ။ဒါပေမဲ့ညဉ့်ညံ့ရေးလိုချင်ရင်ဒါကိုတကယ်လုပ်ရမှာပါ။ဒီလိုလုပ်ဖို့တော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့လိုအပ်သလား။ဒါမှမဟုတ်ဒီဖွဲ့စည်းပုံအခြေခံဥပဒေအတွင်းမှာပဲဥပဒေပြဋ္ဌာန်းပြီးတော့လုပ်နိုင်မလားဆိုတာတော့ကျွန်တော်မသိပါဘူး။ကျွန်တော်အမြင်မှာတော့ညဉ့်ညံ့ရေးရဖို့အတွက်ညဉ့်ညံ့ရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့အခြေခံအားဖြင့်၃ချက်၄ချက်လောက်ဆုံးဖြတ်ဖို့လိုအပ်ပါတယ်။နံပါတ်၁ကတော့ဒေသန္တရအာဏာတွေတိုးမြှင့်ပေးရေး။နံပါတ်၂တယံဇာတဗန္ဒာငွေကြေးဒေသန္တရကိုခွဲဝေပေးရေး။နံပါတ်၃စစ်တပ်အနေနဲ့အလေးထားတဲ့ကိစ္စဖြစ်တဲ့ဒေသန္တရလက်နက်ကင်ဒေသခံစစ်တပ်တွေကိုဘယ်လိုလုပ်မလဲ။ဒီအင်အားစုတွေကိုပြည်ထောင်စုရန်နေရာထဲမှာအဆင်ပြေအောင်ဘယ်လိုတွတ်သွင်းမလဲဆိုတာပဲဖြစ်ပါတယ်။နံပါတ်၄ကတော့တနိုင်ငံလုံးပြည်ထောင်ဝန်ကြီးဌာနအုပ်ချုပ်နေတဲ့တနည်းအားဖြင့်စစ်တပ်ကအုပ်ချုပ်နေတဲ့ကိစ္စဖြစ်ပါတယ်။အဲ့ဒါကိုဘယ်လိုပြင်နိုင်မလဲဆိုတာကနံပါတ်၄ပါပဲ
။လောလောဆယ်မှာအဓိကကြံ့နေတဲ့ပြဿနာတစ်ခုကတော့တနိုင်ငံလုံးအပြည့်အစုံကိစ္စဖြစ်ပါတယ်။တိုင်းဒေသအင်အားစုတွေကဒီ NCA တနိုင်ငံလုံးအပြည့်အစုံသဘောတူညီချက်မှာထုတ်ပြင်ဆင်ပေးစီခြင်းနဲ့စစ်တပ်ကမပြင်ဘူးဒီတိုင်းလက်မှတ်ထိုးရမယ်လို့ပြောတယ်ခင်ဗျာ
။ The military I think foreigners generally feel the military is just out to keep power. I don't think so.
စစ်တပ်ကအာဏာကိုဆက်လက်ထိန်းထားခြင်းနဲ့လို့အများအပြားယူဆနေကြပါတယ်။ကျွန်တော်ကတော့မထင်ပါဘူး။စစ်တပ်ဟာတိုင်းရင်းသားတွေခွဲထွက်မှာကိုတကယ်စိုးရိမ်နေလို့ပဲထင်ပါတယ်။တိုင်းရင်းသားအင်အားစုတွေတော်တော်များများကမခွဲထွက်ချင်ပါဘူး။ကိုယ်ပိုင်အုပ်ချုပ်ရေးလိုချင်တယ်လို့ဆိုနေပေမဲ့လွတ်လပ်ရေးတောင်းဆိုနေခဲ့တဲ့အဖွဲ့တွေလည်းရေရှည်ရှိလာခဲ့တာပါ။တချို့ကလည်းဘိုးအစိုးရကပေးဖို့ပြင်ဆင်တာတဲ့ပိုများတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်တွေကိုတောင်းခံနေကြတာပါ။စစ်တပ်ရဲ့အဓိကဆန္ဒကပြည်အောင်စုမပြိုကွဲရေးတိုင်းရင်းသားတွေခွဲမထော်ရေးဖြစ်ပါတယ်။ဒါကို NLD ခေါင်းဆောင်ပိုင်းနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေထည့်သွင်းစဉ်းစားနေပါတယ်။တကယ်တော့ကျွန်တော်ဟာတိုင်းရင်းသားတွေရဲ့ကိုယ်ပိုင်အုပ်ချုပ်ရေးပိုရတာကိုမြင်နေပါတယ်။ပုံပုံမျှတမှုရှိတာကိုမြင်နေပါတယ်။လူမှုတိုးတက်ခွင့်တွေပိုးပြီးတော့ပွင့်လင်းလာစေချင်ပါတယ်။စစ်တပ်ရဲ့ထိပ်ပန်းရာထူးတွေမှာတိုင်းရင်းသားတွေပါဝင်လာတာကိုမြင်တွေ့ချင်ပါတယ်။ဒါတွေအားလုံးဟာတိုင်းရင်းသားတွေအားလုံးပြည်အောင်စုသားအချင်းချင်းပဲဖြစ်တယ်ဆိုတဲ့ခံယူချက်ပေါ်မှာမူတည်နေပါတယ
်ဒါပေမဲ့ပြဿနာကတိုင်းရင်းသားဒေသမှာစစ်တပ်ရဲ့ရက်စက်တဲ့လုပ်ရက်တွေတိုင်းရင်းသားတွေပေါ်ဆက်ဆံတဲ့ကိစ္စတွေဖြစ်တယ်လို့ထပ်ပြောရမယ်ထင်ပါတယ်ပြည်ထောင်စုညီညွတ်ရေးပြဿနာဟာအဓိကအဖြစ်စစ်တပ်ကြောင့်ခက်နေရတယ်လို့တိုင်းရင်းသားတွေကဆိုတယ်စစ်တပ်ကတိုင်းရင်းသားအင်အားစုတွေကြောင့်ဖြစ်တယ်လို့ဆိုတယ်ဆိုတော့ဒီနှစ်ခုကဆရာကြီးကျဲဦးနဲ့ကျဲမလို့ဖြစ်မနေလားခင်ဗျာ
That's right it is and exactly I mean the military has been brutal in some areas And the ethnic groups are very worried about that, as they should be.
ဒါမှမဟုတ်တိုင်းသားဒေသတချို့မှာစစ်တပ်ကတိတ်ရက်စက်တာတွေရှိပါတယ်။ဒါကိုတိုင်းသားတွေကတိတ်စိုးရိမ်ပါတယ်။စိုးရိမ်နေပါတယ်။ဒါမျိုးကကျွန်တော်လဲလုံးဝမလိုလားပါဘူး။စစ်တပ်ဟာဗမာတွေအပေါ်မှာလဲရက်စက်တာပါပဲ။ဒါကိုစစ်တပ်ကပြုပြင်ရမှာပါ။အင်အားတုံးတဲ့နေရာမှာတတ်မှတ်ချက်အတိုင်းတာနဲ့အညီဖြစ်ဖို့လိုအပ်ပါတယ်။ဒါကိုသူတို့တေချာမလိုက်နိုင်ပါဘူး။အင်အားတွေအလွဲတုံးနေတာကိုလဲအေးအေးယူတာမျိုးမရှိပါဘူး။ဒါဟာရေရှည်ဖြစ်လာခဲ့တဲ့ပြဿနာကြီးပါ။
ဒီကိစ္စမှာဒေါအောင်ဆန်းစုကြည်ရဲ့ယက်တီချက်ကိုကျွန်တော်ကြည့်ရအောင်ပါခင်ဗျာတချို့ကပြောတယ်အခုနောက်ပိုင်းမှာဒေါအောင်ဆန်းစုကြည်ဟာစစ်တပ်ဘက်ကိုရင်းသွားပြီစစ်တပ်ဘက်ကိုဖက်လိုက်နေတယ်လို့လည်းသုံးသပ်ကြပါတယ
် she's got to walk a very fine line it is a very very delicate balance between the heritage of military
မဟုတ်ပါဘူးသူဟာအမတန်အတင်းဆောင်မခံနိုင်တဲ့အလုပ်ကိုလုပ်နေရတာပါတစ်ဆက်တစ်ဆက်တည်းရှိလာတဲ့စစ်တပ်ရဲ့ဩဇာအာဏာနဲ့ဒီမိုကရေစီအကြမ်းမှာအမတန်သတိထားပြီးတော့ထိန်းညှိနေရတာပါလုံးဝအတင်းဆောင်မခံနိုင်တဲ့ကိစ္စပါစစ်စာညှိနှိုင်းမှုကနှစ်ဖက်စလုံးကိုအကျိုးမြတ်တစုံတရာရရှိစေမယ့် စစ်ဆက်အောင်မြင်အားလုံးကိုအကျိုးရှိစေမယ်ဆိုတာနေ့စဉ်ဆိုသလိုအာမခံချက်ပေးနေရတာပါဒါဟာတိတ်ခက်ခဲတဲ့ကိစ္စပါအပြစ်ရဖို့စစ်တပ်ကိုပြောလိုက်ပါလားလို့လူလူတချို့ကပြောကြမှာလေစစ်တပ်ကလက်ခံမှာမဟုတ်ပါဘူးစစ်တပ်ဟာရဲတွေထောက်လှမ်းရေးနဲ့အုပ်ချုပ်ရေးရန်ရဲကိုပါထိန်းချုပ်ထားတာပါဒါတွေနဲ့ညှိနေရတာပါဒေါအောင်ဆန်းစုကြည်ကဒီအတွက်စူးစမ်းနေတယ်ဆိုတာသိကြပါတယ်စူးစမ်းတဲ့နီလန်မှန်လားဆိုတာကတော့ကျွန်တော်အဲ့ဒီမှာမပါလို့မသိပါဘူ
းဟုတ်ကဲ့ဒေါအောင်ဆန်းစုကြီးကင်တွယ်နေရတဲ့အရေးကြီးတဲ့နောက်ပြဿနာတရားကရခိုင်ကိစ္စဖြစ်ပါတယ်ဒီကိစ္စပေါ်မှာလည်းဒေါအောင်ဆန်းစုကြီးကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ထောက်ခံသူတွေရှိသလိုပြည်ပကအထူးသဖြင့်ဝေဖန်ကြတယ်ရှုတ်ချကြတယ်ဒါကိုလည်းဆရာကြီးသုံးသပ်ပါဦ
း She again is walking that fine line and people are distressed abroad simply because she is the
ဒီကိစ္စမှာလည်းသူကအတင်းဆောင်မရှိအောင်လုပ်နေရတာပါပြည်ပကလူတချို့ဆိုရင်တော်တော်စိတ်ပြက်နေကြပါတယ်။သူကကမ္ဘာပေါ်မှာဒီမိုကရေစီရဲ့ပြယုတ်တစ်ခုဖြစ်နှစ်ပေါင်းများစွာရှိနေခဲ့တာပါ။အဲ့ဒါသူကကျမဟာဒီမိုကရေစီပြယုတ်မဖြစ်ချင်ပါဘူး။နိုင်ငံရေးသမားပါလို့သူကိုယ်တိုင်ပဲတိုက်ရိုက်ပြောခဲ့ပါတယ်။ဒါပေမဲ့လူတွေကသူ့ကိုဒီမိုကရေစီပြယုတ်အခမ်းအနားပဲဆက်ပြီးတော့ရှိနေစေချင်တာပါ။သူကတော့နိုင်ငံရေးသမားတယောက်အနေနဲ့အဖက်ဖက်ကိုမျှတအောင်ထိန်းညှိနေရပါတယ်။တချို့နေရာတွေမှာသူစွန့်စားရတာတွေရှိပါတယ်။စစ်တပ်ဘက်ကစိတ်ချအောင်ရတဲ့အေးအောင်လဲလုပ်နေရတာပ
ါနောက်တစ်ချက်ကဒီမှာဒီမိုကရေစီစနစ်အရရွေးကောက်တဲ့အစိုးရတက်လာတော့မှမြန်မာနိုင်ငံမှာပြဿနာတွေပုံမှုများပြားလာတယ်ဆိုပြောဆိုဝေဖန်မှုတွေလည်းရှိနေပါတယ်။ဒါပြောချင်ပါလေဒီစား
။ Well, look, if you go around the world and look at history, you find that authoritarian governments can usually exert control for considerable periods of time.
ကျွန်တော်တလောတမိန်တျောက်ကိုခြုံကြည့်မယ်ဆိုရင်အာနာရှင်အစိုးရတွေကတစုံတရာသောအချိန်ကာလအထိထိန်းချုပ်ထားနိုင်တာတွေ့ရမှာပါနိုင်ငံတွင်းမှာအေဂျင့်မြင်တက်မှုလည်းရှိနေပါလိမ့်မယ်တခါတခါဖွံ့ဖြိုးမှုလည်းရှိပါတယ်တခါတခါလည်းမရှိပါဘူးဒီမိုကရေစီကတော့ရှုပ်ထွေးမှုရှိပါတယ်လူတိုင်းပြောဆိုခွင့်ရှိရမယ်လူတိုင်းအရေးပါပါတယ်သူတို့အကျိုးအတွက်သူတို့ပြောကြပါတယ်ဒါကြောင့်အခက်အခဲတွေတိတ်မြတ်ပါတယ်အခုအမေရိကန်ပြည်ထောင်စုကိုပဲကြည့်ပါအစိုးရတဲ့နဲ့ပတ်သက်ပြီးတော့လူများပြားစိတ်ပြက်နေကြပါတယ်။ဒါပေမဲ့အခြေခံအဖြစ်ဒါကိုအကြမ်းဖက်တုတ်ပြန်မှုမလိုလားကြပါဘူး။စိတ်ရှိရှိထားပြီးတော့ပြည်တွင်းမှာပဲဖြစ်ရှင်းကြရမှာပါ။ရှုပ်ထွေးတဲ့ကိစ္စပါ။မြန်မာနိုင်ငံလိုနိုင်ငံမျိုးမှာလည်းဒါမျိုးဖြစ်မှာပါ။အရေးကြီးတာကနိုင်ငံရဲ့အကျိုးစီးပွားကိုဥတီပြီးတော့လုပ်ကိုင်မှုဖြစ်ပါတယ်။မြန်မာနိုင်ငံမှာအဓိကအရေးကြီးတဲ့ကိစ္စတစ်ခုကတော့လူမှုအကျိုးရှိစေဖို့လူများစုဖြစ်တဲ့တောင်သူလယ်သမားတွေအတွက်အကျိုးဖြစ်ထွန်းစေဖို့လိုအပ်ပါတယ်။
ဟုတ်ကဲ့အမေရိကန်အစိုးရဆိုလို့အခုဒေါ်နယ်ထရမ့်အစိုးရလက်ထက်မှာမြန်မာနိုင်ငံနဲ့ဆက်ဆံရေးအလားအလာလဲပြောပါအောင်သုံးသပ်ပါအောင်မြန်မာနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးဝါဒမှာဦးစားပေးနိုင်ငံတစ်ခုဖြစ်ဆက်လက်တည်ရှိနိုင်မှာသေးတယ်ခင်ဗျာ
The problem is beyond that is will Southeast Asia be a priority it's never been mentioned
မြန်မာနိုင်ငံဆိုတဲ့အရှိတောင်အာရှတောင်ဦးစားပေးဖြစ်မယ်မဖြစ်ဘူးဆိုတာပြောတယ်မကြားရသေးပါဘူးအာဆီယံ250ပြည်ပါတော့မယ်အမေရိကန်သမ္မတတော့တက်မလားမတက်ဘူးလားနိုင်ငံသားရေးဝန်ကြီးတော့တက်မှာလားဘလောက်ဦးစားပေးမှလဲလုံးဝမသိရသေးပါဘူးအာရှပစိဖိတ်ရေးရာဒုတိယနိုင်ငံသားရေးဝန်ကြီးဘယ်သူဖြစ်လာမလဲဆိုတဲ့အပေါ်မှာလဲမူတည်ပါလိမ့်မယ်အခုတော့မသိရသေးပါဘူးနိုင်ငံသားရေးဝန်ကြီးဖြစ်လာမယ့်လူကတော့အာရှနဲ့ပတ်သက်လို့ဘာအတွေ့အကြုံမှမရှိပါဘူးနောက်ပထမအဦးဆုံးစပြီးတော့ကန်တွေရမယ့်ကိစ္စတွေကတော့တရုတ်နဲ့မြောက်ကိုရီးယားပဲဖြစ်ပါတယ်မြန်မာနိုင်ငံကိစ္စကိုခိတဖယ်ထားတာကတော့မြန်မာအစိုးရအတွက်ကံကောင်းတယ်လို့ပဲဆိုရမှာပ
ါအပတ်စဉ်တင်ဆက်တဲ့ဦးကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာပါဒီအစီအစဉ်ကိုကြာတာပရိနေမိနစ်ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါရရှင်အခုတော့တပတ်အတွင်းအကစားသတင်းတွေကိုနားဆင်ရပါမယ်ကိုရင်နိုင်စုစည်းတင်ပြထားပါရရှင်
လာပါဗျာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ Australia Open Tennis ပြိုင်ပွဲမှာတော့ Roger Federer နဲ့ Serena Williams တို့ပူးဆွဲပြီးတော့ Grand Slam စံချိန်အသစ်တွေကိုတင်လိုက်ကြပါတယ်။ Jamaica ကကမ္ဘာပြေခုံပြချန်ပီယံ Usain Bolt သူ့ရဲ့ Olympic ရွှေဆိပ်တစ်ခုကိုပြန်အပ်လိုက်ရပါတယ်။ Arsenal နီးပြ Wenger ကိုဘောလုံးပွဲ၄ပွဲပေးလိုက်ပါတယ်။ဒီလိုတပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုအခုလွှတ်မှာကြားဖို့ရှိပါတယ်ဗျာ။Australia Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားပါပြီ
ဒီနှစ်ကအတော်လေးကိုထူးခြားတဲ့နှစ်တစ်နည်းလို့ပြောရမှာပါ။ဘာကြောင့်လဲဆိုတော့အသက်30ကျော်ချန်ပီယံဟောင်းဒီအမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါဖိုင်နယ်ကိုတက်လာကြပြီးတော့ကြော့ပြန်အောင်ပွဲခံခဲ့ကြလို့ပါ။အမျိုးသားဘက်မှာဖိုင်နယ်ကိုတက်လာတာကတော့ဆွစ်ဇာလန်က Roger Federer နဲ့ Spain က Rafael Nadal တို့ပါ။သူတို့နေရာကို Grand Slam မှာဒီမတိုင်ခင်၈ချိန်တွေ့ထားတာမှာတော့ Nadal က6ချိန်နိုင်ပြီးတော့ Federer က2ချိန်နိုင်ထားတာပါ။ဒါကြောင့်သူတို့နှစ်ယောက်ထိတ်တိုက်တွေ့မှုအပိုင်းမှာတော့ Nadal ကအသာစီးရထားတာပါ။ဒီပွဲမှာတော့ပထမပွဲကို Federer က 6-4 နဲ့နိုင်ပြီးတော့ဒုတိယပွဲကို Nadal က 6-3 နဲ့ပြန်နိုင်ပါတယ်။အဲနောက်တယောက်တပွဲစီထပ်နိုင်ပြီးတော့နောက်ဆုံး5ပွဲမြောက်မှာတော့ Federer က 6-3 နဲ့နိုင်ပြီးတော့ပိုဆွဲသွားခဲ့ပါတယ်။ဒါဟာသူ့အတွက်တော့ Australia Open ကို5ချိန်မြောက်ပိုဆွဲတာဖြစ်သလို Grand Slam Player ကိုလည်း18ချိန်နဲ့အမျိုးသားဘက်မှာအများဆုံး3ချိန်တင်လိုက်တာပါ။ဒီပွဲနိုင်လိုက်တဲ့ပုံမှာ Federer ပြောတာကတော့
It's going to feel different and I can't compare this one to any
ဒီပွဲကတခြားပွဲတွေနဲ့တော့မတူပါဘူး2009ပြင်သစ် Open ကလွဲပြီးတော့ဒီစုကိုတခြားစုတွေနဲ့ရှင်းလို့မရပါဘူးပြင်သစ် Open ဆရာဖို့အတွက်စောင့်ခဲ့ရပြီးတော့အချိန်ကြီးစူးစမ်းခဲ့ရပါတယ်မနိုင်တော့တခါထပြန်လို့နောက်ဆုံးကြတော့မှပြင်သစ် Open ကိုရလိုက်တယ်ဒီဒီချင်းကလည်းအဲ့ဒါနဲ့တူပါတယ
်စနေနေ့ကကစားတဲ့အမျိုးသမီးတူချင်း Final မှာတော့ American က Serena နဲ့ Venus Williams တို့ညီမနှစ်ယောက်ဘောလုခဲ့ကြတာပါRod Laver ခွင်းကြီးမှာညီမနှစ်ယောက်အကျိန်နဲ့ကစားခဲ့ကြပြီးတော့နောက်ဆုံးမှာတော့ Serena က 6-4 6-4 နဲ့နှစ်ပွဲပြတ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီပွဲကိုနိုင်လိုက်တဲ့အတွက် Serena ဟာ Australia Open ကို9ချိန်မြောက်ဘူဆွဲတာဖြစ်သလို Grand Slam ပြိုင်ပွဲမှာလည်း23ချိန်ဘူဆွဲပြီးတော့ Open Error လို့ခေါ်တဲ့ကြီးစားကစားသမားတွေပဲကစားတဲ့ခက်မှာအများဆုံး3ချိန်တင်လိုက်တာဖြစ်ပါတယ်။အရင်ကတော့ Germany က Steffi Graf က22ချိန်နဲ့ Open Error မှာအများဆုံး3ချိန်တင်ထားတာပါ။စံချိန်သစ်တင်နိုင်လိုက်တဲ့အပေါ်မှာ Serena ပြောတာကတော့
It's such a great feeling to
အခုလိုမျိုး Grand Slam Player တွေ23ချိန်စံချိန်တင်လောက်အောင်အနိုင်ရလိုက်တဲ့အတွက်အရန်ကြည်နူးမိပါတယ်။ဒါကိုရဖို့အချိန်အတော်ကြာကလေးကကြိုးပမ်းနေတာပါ။အရန်ကြာပါတယ်။အခုတော့ရပါပြီ။ကျွန်မပထမဆုံး Grand Slam ရတာက Australia Open မှာရတာဖြစ်တာကြောင့်စံချိန်သစ်တင်ဖို့ဒီထက်ကောင်းတဲ့နေရာမရှိပါဘူး။အခုလို Grand Slam Player တွေအနိုင်ရတာစံချိန်သစ်တင်နိုင်လိုက်တာဟာကျမရဲ့အမ Venus Williams ကြောင့်ပါ Venus ကိုအားကြပြီးတင်းနစ်ကစားခဲ့တာကြောင့် Grand Slam Player တွေအနိုင်ရပြီးထိပ်တန်းကစားသမားတယောက်ဖြစ်ခဲ့တာပါ
အသက်35နှစ်ရှိဖြစ်တဲ့ Serena ဟာဒီပွဲနိုင်လိုက်တဲ့အတွက်ကမ္ဘာအဆင့်တက်နေရာကိုလည်းပြန်ရောက်သွားပြီဖြစ်ပါတယ်ထောင်က68ခုနှစ်နောက်ပိုင်း Open Era မှာတော့ Serena က23ချိန်နဲ့အများဆုံးစံချိန်တင်ထားတာဖြစ်ပေမဲ့အမျိုးသမီး Grand Slam တက်တန်းတစ်လျှောက်မှာတော့Margaret Court က24ချိန်နဲ့အများဆုံးရထားတာဖြစ်ပါတယ်ခင်ဗျာ ကမ္ဘာပြေးခုန်ပစ်ချန်ပီယံ Usain Bolt ဟာ Olympic ရွှေဆိပ်တစ်ခုကိုပြန်ပေးလိုက်ရပါပြီအကြောင်းကတော့သူတို့အသင်းကအပြေးသမားတယောက်တားမြစ်ဆေးသုံးခဲ့တာကိုတွေးခဲ့ရတဲ့အတွက်သူရထားတဲ့ Olympic ရွှေဆိပ်6ခုတည်းကတစ်ခုကိုပြန်ပေးလိုက်ရတာပါဒီနိုင်ငံမှာကျင်းပခဲ့တဲ့2008ဘေကျင်းအိုလံပစ်ပြိုင်ပွဲရဲ့မီတာ400လက်ဆင့်ကမ်းပြိုင်ပွဲမှာသူတို့ဂျမေးကနိုင်ငံကနက်ရှယ်ကာတာတားမြစ်ဆေးသုံးဆွဲခဲ့တာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကပြီးခဲ့တဲ့သတင်းပတ်ကထင်ရှားခဲ့တာကြောင့်ဂျမေးကအသင်းဟာသူတို့ရတဲ့ရွှေဆိပ်ကိုပြန်ပေးလိုက်ရတာပါအခုလိုအိုလံပစ်ရွှေဆိပ်တစ်ခုကိုပြန်ပေးလိုက်ရတာဟာတော်တော်ကိုစိုးရတယ်လို့ဘုတ်ကပြောပါတယ
် Well I wasn't pleased no one would be pleased over the years
ကျွန်တော်ရထားတဲ့ရွှေဆိပ်ကိုပြန်ပေးလိုက်ရတာတော်တော်ကိုစိုးပါတယ်ကျွန်တော်လည်းပြန်ပေးပြီပါပြီဘာလို့လဲဆိုတော့ IOC ကဒါကိုလိုအပ်ပါတယ်ဒီအတွက်တော့ကျွန်တော်မပြောပါဘူးဒါပေမဲ့လည်းဘဝမှာဒါမျိုးကဖြစ်တတ်တဲ့အရာတစ်ခုပါဒီကိစ္စကြောင့်တော့ဒီနှစ်မှာပြိုင်ပွဲရှိနေတဲ့ပြိုင်ပွဲတွေကိုအထိခိုက်မခံနိုင်ပါဘူးကျွန်တော်အနေနဲ့ဒီအတွက်အပြည့်အဝအာရုံစိုက်လုပ်နေပါတယ်ဒါပေမဲ့ကျွန်တော်ပြောတော့မပြောပါဘူးဗျာ
ဘောဟာအခုနှစ်ကမ္ဘာပြေးခုံပြပြိုင်ပွဲတွေပြီးရင်တော့ပြေးခုံပြပြိုင်ပွဲကနေအနားယူတော့မှာဖြစ်ပါတယ်ခင်ဗျာဇန်နဝါရီဘောလုံးသမားအပြောင်းအရွှေ့ဈေးကွက်နောက်ဆုံးအခြေအနေမှာတော့ပြင်သစ်ကွင်းလယ်လူဒီမီထရီပါယက်မာဆိုးကိုပြောင်းဖို့သဘောတူလိုက်ပါပြီ။ဘာယက်ကိုမာဆိုးကပေါင်25သန်းနဲ့ဝယ်ဖို့သဘောတူခဲ့တာဖြစ်တယ်လို့ဝက်ဆမ်အသင်းကတနင်္ဂနွေနေ့မှာပြောပါတယ်။စောပိုင်းတုန်းကတော့ဝက်ဆမ်အသင်းကသူတို့ရဲ့အကောင်းဆုံးကစားသမားကိုထုတ်ရောက်မှာမဟုတ်ဘူးလို့ပြောခဲ့ပေမဲ့သူတို့ဝယ်ထားတဲ့ဈေးထက်နှစ်ဆကွဲလောက်ပိုရတာကြောင့်နောက်ဆုံးမှရောင်းဖို့ဆုံးဖြတ်လိုက်တာပါ။အချိန်ထဲမှာပဲလန်ဒန်မြို့ကန်ပြိုင်မဲ့အာဆနယ်အသင်းကလည်းဂျာမနီတိုက်စစ်မှုမှာကိုရိုက်စ်ကိုပေါင်တန်း90ကျော်နဲ့ဝယ်မယ်ဆိုပြီးတော့သတင်းတွေထွက်နေပါတယ်ချီလီတိုက်စစ်မှုဆန်ချက်စ်ကလည်းစာချုပ်အတွက်လက်မှတ်ထိုးဖို့အင်တာနက်ဖြစ်နေတဲ့အတွက်အခုဒေါ့တမန်တိုက်စစ်မှုရိုက်စ်ကိုဝယ်မယ်ဆိုပြီးတော့အသံတွေထွက်လာတာဖြစ်ပါတယ်ခင်ဗျာ
ကျွန်
အာဆနယ်နီးပြအာဆန်ဘန်ဂါကတော့၄ပွဲပယ်ခံလိုက်ရပါပြီ။ဘန်လီနဲ့ကစားတဲ့ပရီးမီယာလိဂ်ပွဲမှာခွင်းပေးမှရှိတဲ့အရန်တိုင်းလူကြီးကိုတွန်းခဲ့တာကြောင့် FA အင်္ဂလိပ်ဘောလုံးပွဲချုပ်က၄ပွဲပယ်ပြီးတော့ဒန်ဝေဘရတိန်စတာလင်ပေါင်1000ကျွဲချမှတ်လိုက်တာဖြစ်ပါတယ်။ပွဲချိန်93မိနစ်မှာဒိုင်ကဘန်လီအသင်းကိုပယ်နယ်တီပေးတာကိုဘန်ဂါကမချေမနှက်တုံ့ပြန်ခဲ့လို့ဒိုင်ကသူ့ကိုအနီးကပ်နဲ့ထုတ်ခဲ့ပါတယ်။ဒါကိုဘန်ဂါကကွင်းထဲကနေမထွက်ဘဲနဲ့ကွင်းထဲဆင်းတဲ့အပေါက်ဘေးကနေဆက်ပြီးတော့ကြည့်နေလို့အရန်တိုင်းကကွင်းထဲကနေထွက်ခိုင်းခဲ့တဲ့အချိန်မှာအရန်တိုင်းကိုပြန်တွန်းပြီးတော့မချေမငံလှုပ်လို့ဆိုပြီးတော့လေးပွဲပယ်လိုက်တာဖြစ်ပါတယ်ခင်ဗျာ
။ကိုရင်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။
ဒီဝေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA ရုပ်မြင်သံကြားအစီအစဉ်ကိုထုတ်လွှင့်နေတဲ့အချိန်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးပါရယ်။အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းဗုဒ္ဓဟူးနေ့ည Radio အစီအစဉ်ဖြစ်ပါရယ်။ကျမတို့ကြာသာပတိနဲ့မနေ့ထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့ line to meter 30 40 50နဲ့ line line meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါရယ်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းကြီးညာပေးပါမယ်ရှင
်။တရားလူတော်ချုပ်တရားသူကြီးဖြစ်ခန့်ဖို့သမ္မတဒေါ်နယ်ထရမ့်ကကြားထားတဲ့ New York Gossips ကကပီတိုလ၄လွှတ်တော်အဆောက်အဦမှာလွှတ်တော်အမတ်တွေနဲ့ဒီကနေ့စပြီးတွေ့ဆုံမှုဆီစဉ်ထားပါတယ်။သူနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကိုအစီရင်ခံတင်ပြမယ်ပွဲတော်များကိုလည်းအစိုးရကဆီစဉ်နေတယ်လို့အင်ဂျီရောပြောခွင့်ရ Sean Spicer ကပြောပါတယ်။ Mr. Gossips ကိုရထားတဲ့အကြောင်းသမ္မတထရမ့်ကအင်ဂျီရောမှာအင်္ဂါနေ့ညပိုင်းကြေညာခဲ့တာဖြစ်ပြီးတိုင်းပြည်မှာတကယ်ကိုလိုအပ်နေတဲ့တရားသူကြီးတဦးဖြစ်တယ်လို့ညွှန်းဆိုပြီးတော့ကွယ်လွန်သူတရားသူကြီးအန်တိုနီစကယ်လီယာနဲ့မစ္စတာဂေါ်ဆက်ကိုနှိုင်းယှဉ်ပြောဆိုပါရတယ်။တရားသူကြီးစကယ်လီယာကွယ်လွန်သွားတာကြောင့်တရားလွှတ်တော်ချုပ်တရားသူကြီးတနေရာလည်လက်သွားတာပါ။ဒီနေရာလည်လက်နေတာကတော့တစ်နှစ်နီးပါးရှိနေပါပြီ။တရုတ်ရုရှားနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအသစ်တို့ဟာဥရောပသမဂ္ဂ EU ရင်ဆိုင်နေရတဲ့ပြည်ပချင်းချောက်မှုတွေနဲ့ထိတ်တန့်ချင်းချောက်မှုကြီးတွေဖြစ်တယ်လို့ EU ဥက္ကဋ္ဌဒေါ်နယ်ထတ်စ်ကပြောလိုက်ပါတယ်။လာမယ့်တောက်ကြနေကြရင်မော်ဒန်နိုင်ငံမှာကျင်းပမယ့်ဥရောပသမဂ္ဂညီလာခံအကြိုနိုင်ငံ28နိုင်ငံကခေါင်းဆောင်တွေစီကိုပို့တဲ့စာထဲမှာမစ္စတာ Task ကအခုလိုမှတ်ချက်ပေးပြောထားတာပါအမေရိကန်ဆွေးနွေးသစ်ကပြီးခဲ့တဲ့နှစ်ပေါင်း80အတွင်းကျင့်သုံးခဲ့တဲ့အမေရိကန်ရနိုင်ငံခြားရေးမှုဝါဒကိုပြန်ပြီးဆန်းစစ်လှုပ်ဆောင်မဲ့သဘောတွေ့နေရတာနဲ့အတူအမေရိကန်ဆွေးနွေးဖွဲ့ပြောင်းလဲက EU ဖွဲ့ကိုအကြက်ရိုက်စေရလို့လည်းဥရောပသမဂ္ဂဥက္ကဋ္ဌကပြောပါတယ်ဂျော်ဒန်မြေနောက်ဘက်ကန်ဒေသကခွင့်ပြုချက်မရှိတဲ့နေရာတွေမှာနေထိုင်နေကြတဲ့မိသားစု50လောက်ကိုနှင်ထုတ်ဖို့အစ္စရေးစစ်သားနဲ့ရဲတပ်ဖွဲ့ဝင်တွေဒီကနေ့ရောက်နေကြပါတယ်။အာမူနာအရက်မှာနေထိုင်နေသူတွေထွက်ခွာကြဖို့အစ္စရေးစစ်ဘက်ကမိန့်ထုတ်ထားပါတယ်။အဲဒီမှာနေထိုင်နေသူတွေဟာပါလက်စတိုင်းပုဂ္ဂလိကပိုင်မြေပေါ်မှာအိမ်တွေစောက်ထားကြတာဖြစ်လို့ရှင်းလင်းဖယ်ရှားရမယ်လို့အစ္စရေးတရားလူတော်ချုပ်က2014ခုနှစ်မှာဆုံးဖြတ်ထားတာပါ။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့စီကိုအမေရိကန်ကာကွယ်ရေးဝန်ကြီးတဲ့ James Mattis တည်ထောင်ပတ်တွင်သွားဖို့ရှိပါတယ်။နှစ်ဖက်ကြခံရမယ့်ကာဝေးအသုံးစိတ်ကိုမပေးဘဲအချောင်လိုက်နေတဲ့နိုင်ငံတွေလိုသမ္မတဒေါ်နယ်ထရမ့်ရဲ့ဝေဖန်ချက်ကြောင့်စိုးရိမ်နေကြတဲ့မာမိတ်နိုင်ငံတွေကိုဒီကာဝေးဝင်ကြီးရဲ့အခုခီးစဉ်ကစိတ်သက်သာရာရစေမယ်လို့ခန့်မှန်းကြပါတယ်။တောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာဝင်ပြိုင်မှာမဟုတ်တော့ဘူးလို့ကုလသမဂ္ဂဒွေမှုချုပ်အောင်ဘန်ကီမွန်းကဒီကနေ့ပြောလိုက်ပါတယ်။သမ္မတဖောက်အကူနည်းကိုစက္ကန့်နိုင်ချင်းရှိတဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ရေပန်းစားနေသူတွေထဲမှာမစ္စတာဘန်ထိဆုံးကရှိခဲ့ပေမဲ့လူလူသဘောထားစစ်တမ်းတွေမှာသူ့ဘောထောက်ခံမှုတစ်ဖြည်းဖြည်းကျလာပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါဒီညာအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဘန်စကီဖြစ်ပါတယ်ကျွန်မရှားဖုံပါ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်တွေအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
Thank you. This program has come to you from the Voice of America, Washington.